Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ21ရက်ဗုဒ္ဓဟူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းသမ္မတဒီကနေ့အမေရိကန်ကိုရောက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ပါမယ်ဩစတြေးလျနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတွေဒီနေ့ဘေကျင်းမှာတွေ့ကြပါတယ်စာရေးဆရာကဗျာဆရာမောင်မိုင်းလွင်အင်းဝခေါ်ဦးတင်အေးကျွေဇာပနာကိုထိုင်းနိုင်ငံဘန်ကောက်မြို့ကဖုန်းတော်ကြီးကျောင်းတစ်ခုမှာဒီကနေ့ပြုလုပ်ခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဦးတမောင်တန်းနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပွက်ချက်တွေနဲ့သတင်းဆောင်မာတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်ထဲမှာတော့အမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့ NDA အကူအညီနဲ့ပတ်သက်လို့ NUG ဘလောက်ညွှန်လင်းထားပါသလဲ
ကာကွယ်ရေးဝန်ကြီးဌာနအနေနဲ့လိုအပ်တဲ့ပြင်ဆင်မှုတချို့တော့ကြာလို့ကျွန်တော်တို့ဘာတွေလိုအပ်တယ်လဲကျွန်တော်တို့ဘာတွေရချင်ဒါတွေကိုတော့ထုတ်သွားဖို့ရှိတယ်မဟာမေးရတော့ညာနေတယ်ညှိနှိုင်းမှုတွေလိုအပ်ဖို့ရှိတယ်
NUG ကာကွယ်ရေးဝန်ကြီးဦးယီမွန်ပြောသွားတာပါဒီသတင်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကနီနယ်မြေရှင်းလင်းမှုမှာဒေသခံတို့ဖန်ခံရတာအပါအဝင်ဆက်သွယ်မင်းမြန်ကအထူးအစီအစဉ်နဲ့ပေါ်တဘူးညာနိုင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထေတန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင်
ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာဒီကနေ့ဒီဇင်ဘာလ21ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးလွှတ်တော်နေရာပေါင်းရှိမှာမိန့်ခွန်းပြောကြားဖို့ရှိသလိုအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဇယ်လင်စကီအနေနဲ့ပထမဆုံးနိုင်ငံပြင်ပကိုခရီးထွက်လာတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့ခံနိုင်ရည်စွမ်းအားနဲ့ခုခံကာကွယ်နိုင်စွမ်းတွေမြင့်တင်ရေးလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကိုတူသွားနေပြီလို့သမ္မတဇယ်လင်စကီက Twitter လူမှုကွန်ရက်ကနေဒီကနေ့အစောပိုင်းမှာရေးသားခဲ့ပါတယ်။သမ္မတဇယ်လင်စကီနဲ့သမ္မတဘိုင်ဒန်တို့အင်ပီရိုမှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှာတွေ့ဆုံကြမှာဖြစ်ပြီးတွေ့ဆုံမှုအပြီးမှာပူးတွဲသတင်းစာရှင်းလင်းပွဲလည်းကျင်းပသွားဖို့ရှိပါတယ်။သမ္မတဘိုင်ဒန်အစိုးရကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေး Patriot Missile ဒုံးစနစ်တွေယူကရိန်းကိုပေးဖို့အပအဝင်စီရေးဆံရအကူအညီတွေထပ်မံပေးဖို့ပြင်ဆင်နေချိန်မှာသမ္မတဇယ်လင်စကီရောက်လာတာမို့ကောင်းဆောင်ဦးတွေ့ဆုံပြီးမှအမေရိကန်ကကူညီပေးမဲ့အစီအစဉ်တွေကိုကြေညာဖို့ရှိနိုင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့အစိုးရဝန်ကြီးအဖွဲ့တွေနဲ့တွေ့ဆုံမှုအတွက်သမ္မတဘိုင်ဒန်ကသမ္မတဇယ်လင်စကီကိုအမေရိကန်ကိုဖိတ်ကြားခဲ့တာလို့အမေရိကန်အစိုးရအကြီးအကဲအရာရှိတဦးကပြောပါတယ်။ဆွေးနွေးကြမဲ့အထက်စစ်မျက်နှာပြင်မှာယူကရိန်းဘက်ကဘလို့လက်နက်အမျိုးအစားတွေနဲ့ဘလို့စစ်တင်တန်းတွေကိုအမေရိကန်နဲ့မဟာမိတ်တီထံကလိုအပ်တယ်လဲဆိုတာအပြင်စီးပွားရေးလောင်စာစွမ်းအင်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ဆိုပါတယ်ခင်ဗျာ
ယူကရိန်းကိုလက်နက်တွေထပ်ပို့မှာကပဋိပက္ခကိုပို့ဆိုးစေလိမ့်မယ်လို့ရုရှားကဗုဒ္ဓဟူးမှာပြောလိုက်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအမေရိကန်ကိုလာစဉ်အတွင်းလက်နက်အကူအညီထပ်ပေးမှာကိုကြေညာလိုက်မယ်လို့မျှော်လင့်ထားကြတဲ့အချိန်မှာရုရှားကအခုလိုပြောလိုက်တာပါဒါတွေအားလုံးကပဋိပက္ခပူကျန်းသွားစေပြီးယူကရိန်းအတွက်ကောင်းမှာမဟုတ်ပါဘူးလို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယင်းကြားရေးဆွေးနွေးပွဲပေါ်ယူကရိန်းရဲ့ရည်တည်ချက်ကဒီခီးစဉ်အတွင်းပြောင်းသွားမယ်လို့လည်းရုရှားကမမျှော်လင့်တဲ့အကြောင်းသူကဖြည့်ဆွတ်ပြောကြားသွားပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ယူကရိန်းအရှေ့မှာဘက်မတ်မြို့မှာရောက်ရှိနေပြီးတရားကောင်းဆန်ဆန်ခုခံကာကွယ်နေသူတွေနဲ့တွေ့ဆုံချီးကျူးစကားပြောလိုက်ပါတယ်။မိလောင်ပြေပျက်စီးသွားတဲ့ဘဝတွေနာကျင်မှုအပျက်စီးနဲ့သုတ်တန်တဲ့သပြင်းတွေဟာရုရှားငြိမ်းချမ်းရေးဆိုတာဒါတွေပါပဲလို့သမ္မတဇယ်လင်စကီကဆိုပါတယ်။အင်္ဂါနေ့အစောပိုင်းသမ္မတရုံးကထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာတော့အမေရိကန်ခေါင်းဆောင်တွေကိုပြိမဲ့ပုံရတဲ့ယူကရိန်းအလံကိုသမ္မတဇယ်လင်စကီကိုဘက်ဘုတ်မြို့မှာပေးရလိုက်ပါတယ်။ဖြစ်နိုင်တာရောမဖြစ်နိုင်တာပါမျောလင့်တာရောမမျောလင့်မထားတာတွေပါအရာရာကိုကျွန်တော်တို့လုပ်ပါမယ်။ဒါမှကျွန်တော်တို့တရားကောင်းတွေအောင်နိုင်ဖို့သူတို့လိုအပ်တာအရာရာရှိနေမှာပါ။ယူကရိန်းပြည်သူတွေမျောလင့်နေကြတဲ့ရလဒ်တွေရဖို့ဖြစ်ပါတယ်။ရှည်တန်းမျိုးတွေရွာတွေကစောင့်နေကြတာတွေရဖို့ဖြစ်ပါတယ်လို့အဲ့ဒီဗီဒီယိုမှာသမ္မတဇယ်လင်စကီကပြောခဲ့ပါတယ
်။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အခွန်ဆောင်မှတ်တမ်းတစ်စိတ်တစ်ပိုင်းတီးဖြတ်ထားတာတွေကိုထုတ်ပြန်ဖို့အောက်လွှတ်တော်ကော်မတီကမနေ့ဒီဇင်ဘာလ20ရက်နေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါဟာရွေးကောက်ပွဲပြောင်းဝင်ဖို့ရည်ရွယ်ထားတဲ့ဒေါ်နယ်ထရမ့်အပေါ် ူမဖြစ်စေခြင်းနဲ့အသေးစိတ်စစ်ဆေးတာတွေကြုံလာရနိုင်ပါတယ်အခွန်ဝင်ဝင်နဲ့ပန်းတန်းကိစ္စတွေစုံစမ်းစစ်ဆေးတဲ့တရားကော်မတီတစ်ခုက2015ကနေ2022ခုနှစ်ကြားသမ္မတဟောင်းထရမ့်ရွေးကောက်ပေါ်ဝင်ခဲ့တဲ့နှစ်တည်နဲ့သမ္မတတာဝန်ယူခဲ့တဲ့နှစ်တည်အတွင်းအခွန်ဆောင်ထားတဲ့မှတ်တမ်းအချင်းချုပ်ကိုထုတ်ပြန်ဖို့မဲခွဲဆုံးဖြတ်ခဲ့တာပါလျှို့ဝှက်ထားတဲ့ကိုရီးယားကိုယ်တော်အချက်လက်တွေကိုဖျက်ပြီးအခွန်မှတ်တမ်းတွေကိုရပ်ပိုင်းအတွင်းထုတ်ပြန်မဲ့အကြောင်းဒီမိုကရက်လွတ်တော်မှတူဦးဖြစ်တဲ့ကော်မတီဥက္ကဋ္ဌရစ်ချတ်နီလ်ကပြောပါတယ်ရှင်းနှစ်ဇန်နဝါရီလလွတ်တော်သက်တမ်းအသစ်စတင်တဲ့အခါ Republican Party ဝင်တွေအောက်လွတ်တော်ကိုအများစုထိန်းချုပ်တော့မှာဖြစ်တဲ့အတွက် Democrat တွေအနေနဲ့ဒီကိစ္စကိုရပ်ပိုင်းအတွင်းလှုပ်ဆောင်မဲ့ပုံရှိနေပါတယ်။ Donald Trump ရဲ့အခွန်မှတ်တမ်းတွေဟာသူ့ရဲ့အင်ချန်မြေရောင်းဝယ်တဲ့လုပ်ငန်းနဲ့သမ္မတတာဝန်ထမ်းဆောင်ခဲ့မှုကြားအကျိုးစီးပွားခြင်းထိတိုက်ထိတွေ့မှုရှိနိုင်ခြေကိုဖွင့်ချမယ်မဖွင့်ချဘူးဆိုတာတော့မသေးကြသလိုသမ္မတတာဝန်ယူချိန်အတွင်းအခွန်ဘလောက်ပေးဆောင်ခဲ့တယ်ဆိုတာလည်းမသိရသေးပါဘူးခင်ဗျာ။
အော်ဆရီနိုင်ငံရဲ့ဂျာယီဝန်ကြီးပန်နီဝေါင်းနဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ယီတို့ဘေကျင်းမြို့မှာဒီကနေ့ပုံတူးနေ့တွေ့ဆုံဆွေးနွေးကြပါတယ်။နိုင်ငံတော်အကြီးအကဲမှာနိုင်ငံဂျာယီဝန်ကြီးနှစ်ယောက်တွေ့ဆုံတဲ့တွေ့ဆုံပွဲမှာအော်ဆရီယာနဲ့တရုတ်ကြားအကျိုးစီးပွားချင်းထိတိုက်တွေ့ဖို့အခြေခံအားဖြင့်အကြောင်းမရှိကြောင်းနဲ့နိုင်ငံသားသမားဆက်ဆံရေးအနည်း90ပြည့်ကိုအကြောင်းပြုပြီးဆက်ဆံရေးပြလဲစတင်ကြဖို့တရုတ်နိုင်ငံဂျာယီဝန်ကြီးဝန်ယီကပြောကြားခဲ့ပါတယ်။ဝန်ကြီးနှစ်ယောက်ဟာကုန်သွယ်ရေးပိတ်ဆို့မှုလူခွင့်ရေးနဲ့အဖမ်းဆီးကံအော်ဆရီယာနိုင်ငံသားနှစ်ယောက်အကြောင်းတွေကိုဆွေးနွေးကြတယ်လို့လုံခြုံရေးနဲ့ကြွယ်ဝရေးအတွက်အရေးကြီးတဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေနဲ့စံထားချက်တွေကိုလည်းဆွေးနွေးကြတယ်လို့ဝန်ကြီးတယောက်ထွေးဆုံပြီးမှပန်နီဝေါင်းကသတင်းစာစာတွေကိုပြောပါတယ်။ဒီခီးဟာ2019ခုနှစ်ကတည်းကဆိုရင်ဩစတြေးလျနိုင်ငံဂျာယီဝန်ကြီးရဲ့ပထမအဆုံးခီးစဉ်လည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပဲကအစပြုလာတယ်လဲဆိုတော့ကိုနိုင်ငံတကာစုံစမ်းစစ်ဆေးပေးဖို့ဩစတြေးလျကတောင်းဆိုခဲ့တာကြောင့်ဩစတြေးလျထုတ်ကုန်တွေတရုတ်နိုင်ငံတင်သွင်းတာကိုတရုတ်ကပိတ်ပင်ခဲ့တာကစလို့နိုင်ငံသားဆက်ဆက်ရေးပြီးခဲ့တဲ့နှစ်တွေမှာယိုယွင်းခဲ့ပါတယ်။အဲဒါကြောင့်ဩစတြေးလျနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဟာနိုင်ငံသားတန်တမာဆက်ဆံရေးတန်တမာပြည်လဲကောင်းမွန်လာဖို့ကြိုးစားတဲ့ခီးစဉ်လို့သုံးသပ်နေကြပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုက်ထိုမီတာ25 kHz 1783ညလိုက်ထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်အတန်းကနေဗုဒ္ဓဦးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယနိုင်ငံကပ်ပလီကျုံးစုရီနားမှာရိုဟင်ဂျာအယောက်100လောက်အ ਨੇ ဆုံးပါဝင်တဲ့လေတစင်းတောင်တင်နေပြီးလေပေါ်မှာပါလာသူ16ယောက်ကနေအယောက်20လောက်ဟာရေနဲ့အစားအစာငတ်ပြတ်လို့ရေနစ်လို့သေဆုံးသွားနိုင်တဲ့အခြေအနေနဲ့ကြုံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားတဲ့အဖွဲ့နှစ်ခုကပြောပါတယ်။တောင်တင်နေတဲ့လေစီကိုအိန္ဒိယတင်ပေါ်5စင်းဒီဇင်ဘာလ20ရက်အင်္ဂါနေ့နောက်ပိုင်းတုန်းကချဉ်ကပ်ခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။အိန္ဒိယရေတပ်နဲ့ကမ်းခြေဆောင်တပ်တွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူး။တချိန်တည်းမှာပဲရိုဟင်ဂျာ73ယောက်သေဆုံးခဲ့မှုနဲ့ဆက်ဆက်ပြီးလူကုန်ကူးမှုဂိုင်းဝင်တန်တရားရှိသူ12ယောက်ကိုရတပ်ဖွဲ့ကဖမ်းဆီးထားကြောင်းမြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီဇင်ဘာလ5ရက်နေ့မှာလဲကူနာကခြံဝင်းတစ်ခုတည်းကိုရဲကဝင်စီးခဲ့ပြီးလူကုန်ကူးရမှာတုံးခဲ့တဲ့ရင်9စင်းနဲ့စီတင်ကားစီးကိုဖမ်းဆီးမိကြောင်းစစ်ကောင်စီကအင်္ဂါနေ့မှာထုတ်ပြန်ထားတာပါရခိုင်ပြည်နယ်အနောက်ပိုင်းကမွတ်စလင်255ယောက်ကိုဒီကိုင်းကလူကုန်ကူးကဲကြောင်းလဲထုတ်ပြန်ကြမှာဖော်ပြပါတယ်ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေအသက်ဆုံးပြီးနှစ်စဉ်ထွက်ပြေးနေကြတာမှာအများစုကမလေးရှားနိုင်ငံကိုသွားကြလေးရှိပါတယ်ခင်ဗ
ျလူခွေရချုပ်ဖောက်မှုတွေနဲ့အုပ်ချုပ်နေတဲ့စစ်ကောင်စီအောက်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာဟာမြန်မာပြည်သူတွေကိုခုညီဖို့ဖြစ်တယ်လို့ထိုင်းရေနံကုမ္ပဏီ PTT ရဲ့တပ်စီနဲ့လက်လီအယောင်းဆိုင်လုပ်ငန်း UR ကုမ္ပဏီကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်တာနဲ့သူ့ကုမ္ပဏီကလူခွင့်ရေးချုပ်ဖောက်နေတယ်လို့ပြောလို့မရကြောင်း UR ရဲ့အလုပ်ပုဆောင်အရာရှိအသစ်ဒီစတတ်ပညာရာချွန်းကပြောပါတယ်။ PTT UR ကုမ္ပဏီဟာမြန်မာနိုင်ငံမှာတပ်စီဆိုင်3ဆိုင်နဲ့ကဖေး Amazon Coffee ဆိုင်8ဆိုင်ဖွင့်ထားတာပါ။ဒီဆိုင်တွေကမြန်မာပြည်သူတွေရဲ့ဘဝအရည်အသွေးကိုတိုးတက်စေဖို့ဖြစ်ပါတယ်လို့သူကဆိုပါတယ်။ဒီဆိုင်တွေကလုပ်ငန်းနာမည်နဲ့ဆိုင်ခွဲဖွင့်ခွင့်ကိုမြန်မာနိုင်ငံကလုပ်ငန်းတချို့ကိုပေးထားတဲ့ဆိုင်တွေဖြစ်ကြပါတယ်။အဲ့ဒီလုပ်ငန်းတွေကဆိုင်တွေကိုစီမံခန့်ခွဲနေကြပြီးလူခွင့်ရေးချုပ်ပေါက်အောင်မှာမပါဝင်ကြဘူးလို့ပညာရချမ်းကပြောကြားပါတယ်။
စာရေးဆရာကပြားဆရာမောင်မန်းလွင်အင်းဝခေါ်ဦးတင်အေးကျူရဲ့ဇာပနာကိုထန်းနိုင်ငံဘန်ကောက်မြို့ဖုန်တော်ကြီးကျောင်းတစ်ကျောင်းမှာဒီဇင်ဘာ22ရက်ဒီကနေ့ကျင်းပပြုလုပ်ခဲ့ပါတယ်အသက်80နှစ်အရွယ်ဦးတင်အေးကျူဟာဘန်ကောက်မြို့ဆေးရုံတစ်ခုမှာပဲအဆုတ်ယောဂါနဲ့ဒီဇင်ဘာလ21ရက်နေ့နေ့လယ်ပိုင်းကကွယ်လွန်သွားခဲ့တာပါဇာပနာကိုမိသားစုဝင်တွေနဲ့မိတ်ဆွေတချို့တက်ရောက်ပြီး ခင်ကိုရမိုင်းရာပြည်ចောင်းသားတပိတ်ခေါင်းဆောင်တဦးဖြစ်ပြီးအဲ့ဒီအချိန်အစိုးရကចောင်းသားဇိုးတွေဆိုပြီးကင်မွတ်တက်ခံခဲ့ရပါတယ်။မိုင်းရာပြည်ចောင်းသားခေါင်းဆောင်တဦးဖြစ်တာမို့ဆက်မှုတက်ကတော့ကနေចောင်းထုတ်ခံခဲ့ရတယ်လို့ရန်ကုန်အင်းစိန်ထောင်မှာ1980ခုနှစ်အထိအကျဉ်းကျခံခဲ့ရပါတယ်ခင်ဗျာ။
တက္ကသိုလ်ကောလိပ်တွေမှာပြန်လာတက်ကြတဲ့ចောင်းသူတွေကိုသင်နက်ကိုင်အာဖဂန်စစ်သားတွေကတားမြစ်နှင်ထုတ်လိုက်ကြပါတယ်။တက္ကသိုလ်ចောင်းသူတွေဟာမျက်ရည်တွေကျပြီးတူးကိုတူးပွေးဖက်နှစ်သိမ့်ကပြန်သွားကြရတယ်လို့မျက်ပြင်သက်သေတွေကပြောကြပါတယ်။အစိုးရနဲ့ပုဂ္ဂိကပိုင်းတက္ကသိုလ်နဲ့ကောလိပ်အားလုံးမှာចောင်းသူတွေကိုတယောက်ခွင့်ပြေးပြလိုက်ကြောင်းအစ္စလာမ်တာလီမန်အစိုးရကအင်္ဂါနေ့ညကကြေညာလိုက်ပြီးတဲ့နောက်အခုလိုတားဆီးခံရတာပါ။မင်္ဂလိပ်တွေကိုတက္ကသိုလ်တက်ခွင့်ပြေးပြတဲ့တာလီမန်တွေရဲ့တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်ပေါ်အမေရိကန်ပြည်ထောင်စုကအပြည့်ထံရှုတ်ချလိုက်ပါတယ်။အရင်ကလည်းမင်္ဂလိပ်တွေကိုအထက်တန်းပညာသင်ခွင့်ပိတ်ခဲ့ပြီးအခုလည်းမင်္ဂလိပ်နဲ့အမျိုးသမီးတွေရဲ့လူခွင့်ရေးနဲ့ခြေခံခွင့်ရေးတွေကိုဆက်လက်ချိုးဖောက်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကမနေ့ကပြောကြားလိုက်ပါတယ
်။ဒီကနေ့ပေါ်တပူညရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ်။အခုရပိုင်းအတွင်း NUG PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်နက်တွေကိုတင်ဆက်ရမိခဲ့ရမိတယ်လို့စစ်ကောင်စီဘက်ကကြေညာတာတွေမမှန်ကန်ပဲသူတို့ဘက်ကရှုံးနိမ့်မှုကိုဖုံးကွယ်ဖို့ဝါဒဖြန့်ချီတာဖြစ်တယ်လို့ NUG ကာကွယ်ရေးဝန်ကြီးကပြောပါရယ်။အမေရိကန်ပြည်ထောင်စု NDA ဥပဒေအရအခုအညီတွေရရှိဖို့ကိုတော့ ERO တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးတွဲညှိနှိုင်းလှုပ်ဆောင်မယ်လို့လည်းပြောပါရယ်။ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုသားညုံဦးဆက်သွယ်မေးမြန်းထားပါရယ်ရှင်
။ဦးရီမွန်ခင်ဗျာတလောကနေပြီးတော့ဒီ TNL နေနေပေါ့နော်ဒီ3000ဆောင်မှာမြန်မာစစ်တပ်က PDF စစ်ခန်းကိုသူလက်နက်တိုက်ဝင်တိုက်တယ်ဆိုသူကြီးညာတယ်လက်နက်တွေမိတယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာအဲ့ဒါဘယ်လောက်ထိမှန်ကန်မှုရှိပါလဲ
။ဟုတ်ကဲ့အဲ့ဒါသတင်းမားလို့ပဲကျွန်တော်တို့ပြောရမှာအဲ့တော့အထူးသဖြင့်သတင်းမားဆိုတာတဲ့ကိုသတင်းလေးပေါ့လူကြံသတင်းလေးတခုပါအဲ့တော့ဒီ DNL နေမီကိုပြောမယ်ဆိုရင်ဒါစစ်ကောင်စီကမိုင်းမိုင်းမဲမဲကိုဒါဒီကြောင်ကြီးကြောင်ကြီးရောခဲ့တာအဲ့တော့စစ်ကောင်စီအတွက်အရှက်တကွဲကျိုးနေဖြစ်ခဲ့ရတဲ့ကျွန်တော်တို့တိုက်ပွဲတခုလို့ပြောရအောင်အဲ့တော့တကယ်တမ်းပြောမယ်ဆိုရင်အဲ့ဒီစစ်ပွဲမှာကျွန်တော်တို့ PDF နဲ့ပစ္စည်းများတစ်လုံးတည်းဟာဆုံးရှုံးခဲ့တာမရှိပါဘူး။အဲ့တော့ဒီကြတာကတော့ဒါစစ်ကောင်စီတပ်တွေပဲကျွန်တော်တို့ညာကနန်းပေါ့ဒီကဲဒီဆုံးခဲ့တာရှိမယ်။တချို့ကိုနော်လက်ရသုံးမှားဖြစ်ကျွန်တော်တို့ဖမ်းမိတာတွေရှိမယ်။စစ်ကောင်စီရဲ့ရဟတ်ရင်တချို့အဲကျွန်တော်တို့ထိခိုက်ခဲ့တာတွေရှိလိမ့်မယ်။လက်နဲ့စစ်ကောင်စီရဲ့လက်နဲ့ပစ္စည်းတွေလည်းကျွန်တော်တို့လက်ရအောင်နော်ကျွန်တော်တို့ဖန်စီရမိခဲ့တာရှိတယ်။အဲ့တော့ဒီတိုက်ပွဲကိုပြန်ကြည့်ရင်ဒီအကြမ်းဖက်စစ်ကောင်ဆောင်တွေဘလောက်သူတို့ရဲ့စီရေးပညာနှိမ်ပါနေတယ်လဲဆိုတာကိုပေါ်ပြလိုက်တယ်လို့လည်းကျွန်တော်တို့မြင်ပါတယ်။ဟုတ်က
ဲ့။အဲ့
တော့သူတို့ရဲ့လက်အောင်ငယ်သားတွေရဲ့အသက်ပေါ့ဗျာဒါကိုသူတို့လုံးဝမငဲကြတဲ့နဲ့အတင်ရဲပြီးတော့ကျွန်တော်တို့စစ်ခင်းတဲ့အခါမှာအရှက်တကွဲအကျိုးနဲ့ဖြစ်ခဲ့ရတယ်။အဲ့ဒါကိုဖုံးတွယ်ဖို့ PDF လက်နဲ့ပစ္စည်းတွေသူတို့တင်ပတ်ရရှိတယ်မျိုးဒါတရင်လိန်တပုံးနဲ့ဝါရဖြန့်တယ်လို့ပြောရပါမယ်။ဟုတ်ကဲ့
ကျွန်တော်တစ်ဆက်သေးမိကျင်တာကအမေရိကန်ကဒီအမျိုးသားကာကွယ်ဥပဒေပေါ့နော်ဒီ NDA ပြောင်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အချက်တွေထည့်သွင်းပါတယ်အဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ERO လည်းပါတယ်အဓိက PDF ပေါ့နော်ဒီ Non Lethal System လက်နက်မဟုတ်တဲ့အကူအညီထောက်ပံ့နေပြီးသွားမယ်ဆိုတာအတိအကျဖော်ပြထားပါတယ်ဒီဥပဒေကလည်းမကြေညာမှာတမရလက်မှတ်ထူပြီးတော့အတိဖြစ်တော့မှာပါအဲ့တော့အဲ့ NDA နဲ့ပတ်သက်လို့ဘယ်လောက်ထိညွှန်မှန်းထားလဲအကူအညီတွေဘယ်လောက်ထိရမယ်လို့ညွှန်လင့်ထားပါလဲ
တော့ဒီဥပဒေမှာကျွန်တော်တို့သိရတဲ့လောက်တော့ကျွန်တော်တို့ PDF နဲ့ ER များကိုနှစ်ခုပူမိမယ်ပေါ့ဗျာတစ်ခုကတော့ဒါ technical support ဒါနည်းပညာဆိုင်ရာအကူအညီတွေပေးနိုင်တယ်ဒုတိယအကူအညီကဒါ non lethal assistance နော်ဒါလည်းနဲ့မဟုတ်တဲ့ပစ္စည်းတွေအကူအညီပေးနိုင်တယ်လို့ကျွန်တော်တို့နားလည်ရပါတယ်အဲ့တော့လက်တွေ့မှာတော့ဘယ်လိုအကူအညီမျိုးတွေရမလဲဆိုတာကတော့ကျွန်တော်တို့လိုအပ်တဲ့ဆက်သွယ်ညှိနှိုင်းမှုတွေတော့လိုအပ်ကိုရှိပါလိမ့်မယ်အဲ့တော့ကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနအနေနဲ့ကလည်းလိုအပ်တဲ့ပြင်ဆင်မှုတချို့တော့ကျွန်တော်စလုပ်တယ်တက္ကနီကစာပုံးနဲ့ပတ်သက်ရင်ကျွန်တော်တို့ပါတယ်လိုအပ်တယ်နန်းလီတဲ့ assistant နဲ့ပတ်သက်ရင်ရောကျွန်တော်တို့ပါတယ်ရကြတယ်အဲဒါတွေကိုကျွန်တော်တို့ပေါ်ထုတ်သွားဖို့ရှိတယ်။ပြီးရင်ကျွန်တော်တို့ရဲ့မဟာမိတ် ER ကိုများနဲ့လည်းညှိနှိုင်းမှုတွေဆက်ပြီးတော့ကျွန်တော်တို့လုပ်ရဖို့ရှိတယ်နော်။အဲနောက်ဆက်တွဲအနေနဲ့မှဒီအကူအညီတွေကျွန်တော်တို့လက်တွေ့ရရှိနိုင်ပြီဆိုတာကတော့ဆက်ပြီးတော့ကျွန်တော်တို့အစီအစဉ်ချပြီးတော့ဆောင်ရွက်သွားမယ်ကိစ္စလို့ကျွန်တော်
โอเคAmerican သူရ American အာနာပိုင်နဲ့တိုက်ရိုက်ချိဆက်ပြီးတော့လုံနိုင်ပါခဲ့
။ဟုတ်ကဲ့ဒီလိုလုံနိုင်မဲ့အနေအထားမျိုးဟို NUG မှာကျွန်တော်တို့ရှိပါလေ။အထူးသဖြင့်ဒါနှစ်နိုင်ငံဆက်ဆံရေးအတွက်တာဝန်ယူထားတာကတော့အဓိကအပြင် NUG မှာ NUG ရဲ့နိုင်ငံရေးဝန်ကြီးဌာန။အဲ့တော့နိုင်ငံရေးဝန်ကြီးဌာနကလိုအပ်တဲ့ညှိနှိုင်းမှုတွေဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါလေ
။ဟုတ်ကဲ့ဥယျာဉ်မှကျေးဇူးအများကြီးတင်ပါတယ်။
PDF ဒုက္ခကွယ်ရေးတပ်တွေကိုဘလို့စူးစီးထိန်းကြောင်းမလဲတစ်ဖက်မှာကျင်းဝန်နဲ့မညီတာတွေကိုဘလို့အရေးယူမလဲ PDF တပ်တွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဘလောက်ဆက်ဆံနိုင်ပြီလဲဆိုတာတွေအပေါ် NUG ကာကွယ်ရေးဝင်ကြီးနဲ့ဆက်သွယ်မေးမြန်းချက်အသေးစိတ်ကိုတော့လာမယ့်စနေနေ့ရုပ်သံအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းအထူးအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်ရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းအခြေချနေနိုင်နေထိုင်နိုင်ရေးအမေရိကန်ရဲ့အစီအစဉ်ဟာလုံခြုံရေးအထူးစိုးရိမ်ရတဲ့ဒုက္ခသည်တွေအတွက်ဦးစားပေးဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဆိုင်ရာအကြံပေးကပြောပါရယ်ရိုဟင်ဂျာတွေရဲ့လုံခြုံရေးဘဝရည်တည်ရေးလူအခွင့်ရေးချိုးဖောက်ခံရမှုအတွက်တရားမျှတမှုရရှိနိုင်ရေးအမေရိကန်အပါအဝင်ကုလသမဂ္ဂနိုင်ငံတကာနဲ့သက်ဆိုင်တဲ့နိုင်ငံအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ဒီထပ်ပို့ပြီးလက်တွေ့ကြတဲ့ဆောင်ရွက်မှုတွေပို့တိုးလှုပ်ဆောင်ပေးပါလို့ NUG အကြံပေးအဖွဲ့ဝင်ရိုဟင်ဂျာအရေးလှုပ်ရှားသူဦးအောင်ကျော်မိုးကတောင်းဆိုလိုက်ပါတယ်။ဦးအောင်ကျော်မိုးကို VOA မြန်မာပိုင်းမတ်စုမွန်က Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုအောင်ကျော်မိုးရေမင်္ဂလာပါရှင်။ဒီအခုလိုမျိုးပေါ့နော် VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့မှဒီမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မအဓိကမေးချင်တာကပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့တုန်းကဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR အဖွဲ့တွေပေါင်းပြီးတော့မှရိုဟင်ဂျာဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ရေးအစီအစဉ်ပေါ့နော်အထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကိုမှအခြေချနေထိုင်ရေးအတွက်စတင်လိုက်တယ်လို့ပြောတယ်ဆိုတော့ပထမဦးဆုံးအတုံးအနေနဲ့ကတော့ဒီ10ခန်းန်းလောက်ကိုစမယ်ပေါ့နော်ဆိုတော့လက်ရှိမှာကဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်ဥယေကတသန်းနီးပါးလောက်ထိရှိနေပြီပေါ့နော်နောက်ပြီးတော့ရခိုင်ပြည်နယ်ထဲမှာလည်းကြံခဲ့နေသေးတယ်လုံခြုံရေးအတွက်အထူးစိုးရိမ်ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိပါတယ်ဆိုတော့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီလက်ရှိခေါ်နေတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ရှင်းဆက်ပြီးတော့မှဒီထက်ပိုပြီးတော့မှကုညီဆောင်ရွက်ပေးနိုင်တဲ့အနေအထားနောက်သူတို့အတွက်ဘယ်လိုများကြံခဲ့နေသေးတဲ့လူတွေအတွက်ကိုစဉ်းစားဆောင်ရွက်ပေးတင်တာမျိုးရှိမလဲပေါ့နော်အဲ့ဒီပေါ်မှာကောင်ကျော်မိုးရဲ့အမြင်သိချင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မင်္ဂလာပါဗျာအဲ့တော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေသူတို့ propose လုပ်တဲ့နိုင်ငံတကာလို့ propose လုပ်တဲ့စုပြုချက်၃ချက်ပေါ့ဒီအဲ့ဒီအချိန်မှာကတတိယနိုင်ငံကိုရှေ့ပြောင်းပေးတဲ့လုပ်ငန်းစဉ်ကတစ်ခုအနေနဲ့ပါတယ်ပေါ့ဒါပေမဲ့တန်းကျော်သောရိုဟင်ဂျာတွေကိုတတိယနိုင်ငံတနိုင်ငံကိုရှေ့ပြောင်းပေးဖို့ဆိုတာကလည်းတော်တော်ဟိုလက်တွေ့အရာကျွန်တော်တို့ကကြည့်နေဆိုရှင်လက်တွေ့ကြတဲ့အရာမဟုတ်ဘူးလို့ကျွန်တော်တို့ကထင်မြင်ယူဆပြီးဘာဖြစ်လို့လဲဆိုတဲ့အခါကျတော့လူကြီးပမာဏအဖြစ်ရန်များကြတယ်အဲ့တော့ရိုဟင်ဂျာတွေကုတိုင်ကဒီကုပိုင်ဘာသာစကားကုပိုင်ယဉ်ကျေးမှုကုပိုင်အငွေနေတွေနဲ့ဒီရခိုင်ပြည်နယ်မှာရာဇဝတ်ပေါင်းများများစွာနေထိုင်ခဲ့တဲ့အခါကျတော့ဒီဟာတွေကိုတတိယနိုင်ငံတစ်ခုကိုကျွန်တော်တို့ရှေ့ပြောင်းခံရတယ်ဆိုလို့ရှိရင်ဘာသာစကားဒီရင်ကျိမိုင်းဆိုင်ရာဒီကိုပတ်တော့တောင်းလာလို့ကျွန်တော်တို့လာဆိုရင်လည်းဒုတိယချက်ကတော့ကျွန်တော်ပြောချင်တာကပါလဲဆိုတဲ့အခါကျတော့ဒီ ဒုက္ခသည်ခံဒီမှာကျွန်တော်တို့1998 1990နှစ်တုန်းကထွက်ပြေးသွားပြီးခုလိုခဲ့တဲ့စေစွန်းနေပေါင်းတော်များစွာဒီမျိုးဆက်23ဆက်တိဒုက္ခသည်ဖြစ်နေတဲ့လူတွေရှိတယ်ပေါ့နော်သူတို့ကတော့ဒီဒုက္ခသည်များပြန်လေလက်ခံရေးစီစဉ်ဒီရပြန်ဖို့ဟိုအဲ့လိုကဆောင်ရွက်ခဲ့တဲ့အခါမှာဒီကိုပြန်သွားပြီးတဲ့မရပြေဘူးပေါ့နော်အခုထိရှိနေတုန်းပါပဲဒီတတန်းနေမှာသူတို့လည်းပါတာတယ်ပေါ့နော်အဲ့တော့ဒီလူတွေကိုအဓိကကျွန်တော်တို့ကဟိုတို့အမေရိကန်ဆိုရခေါ်ရနေရမှာဒီလူတွေကိုအဓိကထားပြီးခေါ်ရဒါအပြင်ဒုက္ခသည်များဒီဒုက္ခသည်စခန်းထဲမှာအဲ့တော့လုံးလုံးကြီးရရန်စိုးနေရတဲ့ဟာတွေအခါရတော့ကျွန်တော်တို့လည်းကြားရတဲ့ဟာတွေရှိတယ်ပေါ့နော်လူရည်ရည်လှူရှာသူတွေကိုအဲဒီပြစ်မှတ်ထားပြီးတော့တတ်ဖြတ်တာတွေတိကျတာတွေလုပ်တဲ့အခါကျတော့သူ့ရဲ့မိသားစုတွေဝင်တွေကနေ့စဉ်နဲ့များဒီကြုံလေးရတဲ့ဒီအသက်နဲ့အသက်ဆင်ခေါခံရတဲ့ဟာပေါ့နော်ဆင်ခေါမှုတွေလည်းရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့လေးလာပြီးတော့သူစုံစမ်းပြီးတော့ကတော့ဒီလူတွေကိုဒီကုသမှုကဒီဒုက္ခသည်များဆိုင်ရာမှာမြေကြီးရုံရဲ့အစီအစဉ်နဲ့ဒီ transit camp လို့ခေါ်တဲ့ကြားစခန်းမှာသူတို့ထားထားပြီးတယ်ပေါ့နော်အဲ့ဒီကတချို့လူတွေလည်းကျွန်တော်တို့ကပါတယ်လို့သိရတယ်ပေါ့နော်ဒါကတော့သူတို့ကထူးဆိုးရင်ရတဲ့လူတွေကိုပြန်ခေါ်ရတဲ့သဘောပဲ
ဟုတ်ကဲ့ရှင်ဟုတ်ကဲ့လက်တလို့ဒီရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဆိုရင်လေဒီကမ့်လီဒါတွေပေါ့နော်ဒီကမ့်တာဝန်ခံတွေအပါအဝင်အဲ့ဒီမှာရှိရထင်ရှားတဲ့ဒီဘာသာရေးခေါင်းဆောင်တွေရိုဟင်ဂျာရေးလှုပ်ရှားနေတဲ့လူတွေအဲ့ဒီလူတွေရဲ့လုံခြုံရေးကလည်းတော်တော်လေးကိုစိုးရိမ်ကြဖြစ်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကလည်းပြောထားတယ်ဒီလိုမျိုးဒီလုံခြုံမှုတွေတပ်ဖြတ်မှုတွေဖြစ်နေတယ်အလားတူပဲဒီရခိုင်မြောက်ပိုင်းမှာဆိုရင်လည်းအခုလက်ရှိရခိုင်လက်နက်ကင်တပ် AA နဲ့မြန်မာဒီစစ်ကောင်စီတပ်တွေကြားမှာဖြစ်တဲ့တိုက်ပွဲတွေထဲမှာမွတ်စလင်တို့ဒီရွာတွေမှာလည်းအများကြီးလုံခြုံရေးတွေဖြစ်နေရပေါ့ဆိုတော့နှစ်နေရပေါ့နော်ဘင်္ဂလားဒေ့ရှ်နဲ့ရခိုင်မြောက်ပိုင်းမှာဆိုတော့လက်တလို့သူတို့အတွက်လုံခြုံရေးအထူးစိုးရိမ်ရနေတဲ့အနေအထားပေါ်မှာရောဒီကောင်ကျော်မို့အနေနဲ့လက်ရှိတပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေအာဏာပိုင်တွေနောက်ပြီးတော့လုံခြုံရေးပိုင်းကတာဝန်ယူထားတဲ့သူတွေနောက်ကုလသမဂ္ဂနဲ့နိုင်ငံတကာပါပါပေါ့နော်သူတို့ဘက်ကအထူးသဖြင့်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံရေးပိုင်းဆိုင်ရာပို့ပြီးတော့မှထိထိရောက်ရောက်စောင့်ရှောက်ကာကွယ်ပေးနိုင်မှုဘလို့အစီအမံတွေကိုပို့တိုးပြီးလှုပ်ဆောင်ပေးစေချင်ပါတယ်လေပို့တိုးပြီးလှုပ်ပေးတဲ့လို့ရောအကြံပေးချင်တာရှိပါလိမ့်ရှင
်အခုဟိုဘင်္ဂလားဒေ့ရှ်မှာတက်ခတ်နေရတဲ့ဒီနေ့စဉ်နဲ့များကျွန်တော်တို့ကကြားနေရတယ်ပေါ့နော်ဟိုလူတက်ခတ်ရတယ်ဒီလူတက်ခတ်ရတယ်ဒီထဲမှာခုနကမဆုံးပြောသလိုထင်ရှားတဲ့အဲ့ဒီဒီကောင်းဆောင်တွေပါတယ်လို့ဒီပါတယ်ကောင်းဆောင်တွေရက်ဖက်ကောင်းဆောင်တွေနိုင်ငံရေးပိုင်းဆိုင်ရာကောင်းဆောင်တွေလည်းအများကြီးပါတယ်ပေါ့နော်အဲဒီတော့ဒီလူတက်ဖြတ်ခြင်းရဲ့နောက်ကွေမှာနိုင်ငံရေးရရည်ချက်ကပါကောင်းပါလိမ့်မယ်ပါလို့လို့ဆိုတော့ဒီဒုက္ခသည်များဆိုင်ရာအရေးကိုဖြေရှင်းဖို့ကြိုးစားဥဆောင်တဲ့လူတိုင်းလူလူတက်ခံရတဲ့အနေအထားရှိတယ်အဲ့တော့ဒီပြဿနာကိုမဖြေရှင်းချင်တဲ့လူအုပ်စုတစုရဲ့ဒီလက်မဲ့ဆိုတာဒီမှာရှိတာကတော့လုံးဝသိကြတယ်ပေါ့နော်အဲ့ဒီအတွက်ဘင်္ဂလားဒေ့ရှ်အဲဒီဒုက္ခသည်များဆိုင်ရာစခန်းကလည်းကျွန်တော်တို့ကလည်းအချိန်မမနဲ့ရောက်ခဲ့တယ်ကြည်လည်းကြည်ခဲ့တယ်လူတွေနဲ့လည်းစကားပြောခဲ့တဲ့အခါကျတော့လူတွေပြည့်ကျက်နေပြီးတော့ဒီအရန်ဟိုဟိုပါပေါ့နော်တအိမ်နဲ့တအိမ်ကြားမှာပေါ့နော်ဒီကန်ရှယ်တာတစ်ခုနဲ့တဘေလောက်တောင်မဟာဘူးပေါ့နော်အဲ့လိုခက်ရှင်တန်နေရတဲ့အခါကျတော့လုံခြုံရေးရဒီအထူးစီမံတွေလုပ်ဖို့လိုတယ်ဒီနေရာမှာအထူးသဖြင့်အရင်တုန်းကဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုသူတို့ကအဲ့ဒီမှာချထားပေးတဲ့အခါကျတော့လုံခြုံရေးရသူတို့ဒုက္ခသည်များကတော့တော်တော်လေးအဆင်ပြေတယ်လို့ပြောတယ်ပေါ့နော်နောက်ပိုင်းဒီစစ်တပ်ကိုသူတို့ကပြန်ရုပ်သိမ်းပြီးတော့ဒီရဲနေကြဆောင်ပုံစံမျိုးကိုသူတို့ကချပြီးတဲ့အခါကျတော့လုံခြုံရေးကအရင်လူမနိုင်တော့ဘူးပေါ့နော်လူတတန်းကျော်လောက်ရှိတဲ့နေရာချင်းချင်းလေးထင်းမှာအဲဘာမစူပေါ့နော်မီးမရှိပါမရှိနဲ့အချိန်မရွေးဖြစ်သွားနိုင်တဲ့ဟာကတော့အမြဲတမ်းရှိတယ်အဲ့ဒီအတွက်ဒီလုံခြုံရေးဆိုင်ရာစီမံလေးလုပ်တဲ့နေရာမှာကျွန်တော်တို့ကတမယူကြပုံမှန်မဟုတ်တဲ့စင်စားမှုတွေဒီနေရာမှာစင်စားဖို့လိုတယ်အထူးသဖြင့် community policing ပေါ့နော်ဒီလူမှုအခြေပြုလုံခြုံရေးစီမံတွေလုပ်ဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရပါဝင်ပေါ့နော်ဒီရက်ဖက်ဖွဲ့စည်းတွေဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒီကုလသမဂ္ဂဒီအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးတော့ပုံမှန်ကောင်းမွန်တဲ့လုံခြုံရေးပိုင်းဆိုင်ရာစီမံတွေလုပ်ဖို့လိုကြီးမားတဲ့အန္တရာယ်အောက်မှာရှင်သန်နေရတာပေါ့နော်အဲ့တော့ဒါကိုထင်းထင်းသင်းသင်းတော့လုပ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါကတော့လုံခြုံရေးကိစ္စပေါ့နော်အဲ့တော့အခုမနေ့တုန်းကဒီဇင်ဘာလ14ရက်ကပေါ့နော်ထုတ်ပြန်တဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကနေပြီးတော့မှ US CIRF ကနေပြီးတော့မှအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကိုတိုက်တွန်းထားတဲ့ဟာရှိတယ်အဓိကကတော့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ပေါ့မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံတဝှမ်းမှာဒီလိုမျိုးဘာသာရေးအခွင့်အရေးချိုးဖောက်တာတွေရှိတယ်နောက်ဘာသာရေးနဲ့ဆိုင်ပြီးလူနည်းစုတွေပေါ်မှာချိုးဖောက်တာတွေရှိရယ်အဓိကသူတို့ highlight လုပ်ထားတဲ့အထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ထဲရဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘာသာရေးဆိုင်ရာကိစ္စတွေလည်းပါတယ်ပေါ့ဆိုတော့ဒီလိုမျိုးဒီလိုဘာသာရေးလွတ်လပ်ခွင့်အခြေအနေကတော်တော်လေးကိုစိုးရွားနေတဲ့အနေအထားရှိတယ်အရင်တုန်းကလည်းဖြစ်တယ် အခုဆရာနာသိမ်းပြီးနောက်ပိုင်းမှာပို့ပြီးတော့ဖြစ်လာနေတယ်ဆိုတော့ဒီလိုအနေထားမျိုးအပေါ်မှာရောဒီအစီရင်ခံစာတွေကနေထုတ်ပြန်လာတဲ့ဒီအခြေအနေအနေထားတွေပေါ်မှာမူတည်ပြီးတော့ဒီလိုဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေရတဲ့လူလဲစုတွေအထူးသဖြင့်ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်ဘာတွေများအကာအကွယ်ပေးဖို့အဓိကအရေးကြီးလိုအပ်နေတာရှိပါလဲလက်တလောအခြေအနေမှာဟုတ်
အဲ့တော့ရိုဟင်ဂျာဟိုဟာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာမိတဲ့လောက်ကတော့အနည်းငယ်စောင့်ကြည့်တဲ့အချိန်မှာအနည်းငယ်တော်တော်လေးအနည်းငယ်စောင့်ကြည့်တဲ့အတိကတော့လူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုသူတို့ကနေ့စဉ်သူတို့ဟိုဟာလုပ်တယ်ပေါ့နော်ဒီconference ညီလာခံပုံစံမျိုးလုပ်တဲ့ခါကျဒီထဲမှာနေတဲ့ highlight လုပ်တဲ့ဟိုဟာတင်မှာပါတယ်အဲဒီရိုဟင်ဂျာတွေကိုဘာသာရေးရဖြစ်နေတဲ့ထဲမှာဒါဟိုစနစ်တကျလုတ်လာခဲ့တဲ့ထဲမှာဒါလည်းပါတယ်ပေါ့နော်90ကနေစပြီးတော့စနစ်တကျလုတ်လာတာဒီနေ့ဒီအချိန်ကြီးပဲအဲ့တော့2020မှာကျတော့တခါအဆိုးအဆုံးအမြင့်ဆုံးကိုရောက်သွားတယ်ဒီဘလီတွေကိုသွားခွင့်ကရူဟင်ဂျာတွေမှာမရှိဘူးအဲ့တော့ကိုယ့်အိမ်မှာကိုပဲအခုဝတ်ပြူဆူတောင်းတာတွေကလုတ်ရတာပေါ့နော
်ဟုတ်ကဲ
့ဒါကတော့လက်တော်အချိန်ကြီးပါခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီလိုလူခွေချုပ်ဖောက်မှုတွေဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆုံးရှုံးအောင်လုပ်နေတာတွေဒီနောက်ပြီးတော့အသက်အန္တရာယ်ပိုင်းဆိုင်ရာချင်းချောက်မှုတွေအပါအဝင်ဒီလူသားစုအတွက်ပေါ့နော်ဒီအန္တရာယ်ရှိလောက်တဲ့အထိဒီလိုမျိုးလူမျိုးတုံးတက်ဖြတ်မှုတွေအထိဆောင်ရွက်နေတဲ့ဟာမျိုးရှိပါတယ်ဆိုပြီးတော့မှဒီလိုမျိုးနိုင်ငံတကာအပါအဝင်ဒီလိုမျိုးကျမတို့ပြစ်မှုကျူးလွန်နေတဲ့လူတွေကိုလုံနိုင်မှုအတွက်တရားစွဲဆိုနေတဲ့အနေအထားလည်းရှိတယ်အခုထက်တည်းလည်းတရားရင်ဆိုင်ရတဲ့အနေအထားမှရှိတော့ဘလို့များပို့ပြီးတော့မှတိတိယောက်ယောက်ဒီလိုချိုးဖောက်မှုတွေလွတ်လပ်မှုတွေဆုံရှုံခဲ့ရတဲ့လူတွေအတွက်ကျွန်တော်တို့ဘာတွေများသူတို့အတွက်တရားမျှတမှုဆောင်ရွက်ပေးနိုင်တာမျိုးရှိမလဲနောက်ပြီးတော့ဒီအန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးဆွေးရအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေတာမျိုးတွေရှိလဲဥဆောင်မှုဆောင်ရွက်ပေးနေတာမျိုးတွေရှိလဲ
ဒီတွင်မှာရှိတဲ့တရားစီရင်မှုစနစ်ကစစ်တပ်ကသူတို့ပြီးတဲ့အမေတိုင်ပဲလိုက်နာဆောင်ရွက်ရတဲ့အနေအထားရှိတဲ့အခါကျတော့ပြည်တွင်းကိုအခြေခံပြီးတရားမျှတမှုရှာဖို့လို့ဆိုတာကလက်တလောနေခထားမှာမလွယ်ဘူးအဲ့ဒီအတွက်ကျွန်တော်တို့အဓိကဆောင်ပေးပြီးလောက်ရမှာကတော့ဒီနိုင်ငံတကာတရားစီရင်မှုစနစ်အောက်မှာကျွန်တော်တို့ကတရားမျှတမှုကိုဘယ်လိုရှာဖွေပေးမလဲဒီရှာဖွေတဲ့နေရာမှာအဆိုးအဆုံးခံရတဲ့လူရင်းကြီးပါဝင်ကျွန်တော်တို့နောက်ပိုင်းဒီပြည်သူတစ်ခုလုံးပြည်သူတနိုင်ငံလုံးကခံနေရတဲ့ဟာတွေကိုကျွန်တော်တို့ကကြည့်ဖို့လိုတာပေါ့အဲ့တော့ဒီဒေါ်လာရေးကိုရှေ့ကိုသွားဖို့လိုတယ်တရားမျှတမှုကိုရွေးကြရပါဝင်တိုင်းသားတွေဒီမြန်မာပြည်သူတရက်လုံးကဒီတရားမျှတမှုကိုကြောင်းယူဖို့လိုတယ်ဒီနေရာမှာလှုပ်ဆောင်တဲ့နေရာမှာလည်းကျွန်တော်တို့ကအခက်အခဲပေါင်းဆင်ခင်မှုပေါင်းများများစွာရှိလိမ့်မယ်ဒါတွေကိုကျွန်တော်တို့ကဒီကြမ်းကြမ်းတမ်းခံနိုင်ပြီးတော့ပေါ့နော်ဒီတွင်စံတမှုတွေအစ်တွင်လည်းကျွန်တော်တို့ကဆောင်ရွက်သွားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ခုလိုမျိုးပြပြဆုံဆုံဖြေပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်မေးချင်တဲ့ဟာကတော့ရိုဟင်ဂျာဒုက္ခသည်တွေပေါ့နော်ကမ်နေထဲမှာနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနောက်မြန်မာနိုင်ငံထဲမှာနှစ်ရှည်လာများကန့်သက်ချုပ်ချယ်မှုတွေနဲ့ရှင်သန်နေထိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်ပေါ့နော်ကုလသမဂ္ဂကအပါအဝင်အမေရိကန်ပြည်ထောင်စုနောက်နိုင်ငံတကာအဖွဲ့အစည်းနဲ့သက်ဆိုင်တဲ့သူတွေဘက်ကနေပြီးတော့အဓိကချက်ချင်းပေါ့နော်ဒီအရေးတကြီးဆောင်ရွက်ပေးဖို့အတွက်နောက်ဆုံးအနေနဲ့တိုက်တွန်းချင်တာပြောချင်တာဘာများရှိမလဲမသိဘူးရှင
်ဟုတ်ကဲ့အနာတိမဖြစ်တဲ့အခါကျတော့နိုင်ငံတော်တိုင်းရင်းသားဒေသတွေမှာနေစီနေမြာလေရင်နဲ့ပုံကျဲနောက်ပြီးတော့ဒီငင်းငင်းချင်းဆန်တာပြတဲ့ဟာတွေကိုဒီရက်သားပြည်သူတွေကလေးတငယ်တွေအမျိုးသမီးတွေတော်တော်များများကျွန်တော်တို့ကသက်သက်တည်လိုက်ရတဲ့ဟာတွေရှိတယ်ဒါပေမဲ့နိုင်ငံတကာစီကကျွန်တော်တို့အနေနဲ့ဒီချုပ်ချတဲ့ကန်ခွက်တယ်ပေါ့နော်ဒီကပူတဲ့အကွန်ကြီးကိုကျွန်တော်တို့ကမရခဲ့အဲ့တော့အဲ့လိုအကွန်ကြီးမရပါနဲ့ဒီဗမာပြည်သူတွေကဗမာပြည်မှာရှိတဲ့ဒီလူမျိုးပေါင်းစုံဘာသာပေါင်းစုံနိုင်ငံသူနိုင်ငံသားတွေကလုံးဝရှုံးမပေးခဲ့ဘူးခုစီမှာရှိတဲ့အရင်မြစ်တွေတရှုဆိုလို့ရှိရင်တဘောအလုံးတိဆောက်လာခဲ့တဲ့ဒီသူတို့ရဲ့ယာရုလေးကိုစွန့်ပစ်ပြီးတော့ CDM လောက်တာဒီဘာတွေနောက်ပြီးတော့ဒီစသဖြင့်ပေါ့နော်အများကြီးပြီးဆက်ပြီးတော့တက်တွေချွေးတွေပြီးဆက်ပြီးတော့ဒီဒေါ်လာရေးကိုဆက်ဇက်တိုက်သွားနေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီအဲမာပြည်သူတွေကလည်းလူတွေပဲဖြစ်တယ်ပေါ့နော်အဲ့တော့လူတွေပဲဖြစ်တဲ့အခါကျတော့ယူကရိန်းလူနိုင်ငံလူကူရာကတော့ကျွန်တော်တို့ကရန်ဟိုဖြစ်တယ်ပေါ့နော်ဂုံယူတယ်ကဘာလုံးကဝိုင်းဝန်းပြီးတော့ကြည်တည်နေတယ်ဒါပေမဲ့မြန်မာနိုင်ငံဆိုတာကလည်းဒါတန်လားစီတော်လူတွေကလူလာတဲ့တရားမျှတမှုဒီမိုကရေစီဒီတက်ပို့ပြီးသူတို့ကတောင်းဆိုနေကြမို့အဲ့ဒီအတွက်ကဘာကြီးရဲ့နည်းနဲ့ဒါကိုပံပိုးကူညီဆောင်ရွက်ဖို့လိုတယ်လို့ပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကောင်းကြော်မှုဟုတ်ကဲ့ VOA မြန်မာပိုင်းကိုအချိန်ပေးပြီးဖြည့်ပေးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်
။မဆုမွန်ဆက်သွယ်မေးမြန်းခဲ့တာပါ။ဒေါက်တာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုဖေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့ဗိုလ်တော်ညာရင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။ VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းကြားတို့ပြင် YouTube
အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗိုလ်တော်ညာရင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဒေါက်တာတန်စောရဲ့ကျန်းမာရေးခန္ဓာ၊ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်ရဲ့အားကစားအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ဒါရီမတိုင်ခင်တော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းဒေသကြီးကနီမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းသုံးစစ်စင်တာတွေလုပ်နေပါတယ်။စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းစစ်စင်ရေးမှာဖမ်းဆီးခံရတဲ့ဒေသခံတချို့လည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုဝင်းခမ်းမောင်ကပြောပြပေးပါရှင
်။စကိုင်းတိုင်းဒေသကြီးကနီမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေပြီးတော့ဒီနေ့ဒီဇင်ဘာ22ရက်မနက်7:00နာရီကျော်မှာတော့စစ်ကောင်စီကလေကြောင်းကနေရဟတ်ယာဉ်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာ18ရက်ကစလို့စစ်ကောင်စီရဲ့ရင်တွေဟာမုံရွာကနေစကိုင်းတိုင်းထက်ပိုင်းကိုစံတက်လာပြီးကဏီမြို့နယ်ထဲမှာစီးရေလှုပ်ရှားနေတာဖြစ်ပါတယ်။ဒီဇင်ဘာ22ရက်မနက်ပိုင်းမှာတော့မုတ်ထောရွာအနီးနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလုပ်လာတယ်လို့ဒေသကာကွယ်ရေးအဖွဲ့ဝင်တို့ကပြောပါတယ
်။မုတ်ထောနေရွာကမှစပြီးမနက်7:00နာရီလောက်လည်းတိုက်ပွဲပြန်လာတော့လင်းရတပီးရတော့လည်းတာဒီဘိုင်းနဲ့ပြန်လာတာနိုင်ဝတ်ကြည့်ကြလောက်ကိုကြာနိုင်ဝတ်45မိနစ်လောက်ကိုပြန်နေအဲပတ်တိုင်းပြတာပဲခြေရင်စကြောင်းကကိုယ်ရေချောင်းကလည်းကျွန်တော်ဖွဲ့နေတိုက်ပွဲဖြစ်နေဟုတ်
တိုက်ပွဲပြင်းထန်တာကြောင့်နှစ်ဖက်အကြဆုံးရှိပြီးအတိအကျအရေးအတွက်မသိရသေးဘူးလို့ပြောပါတယ်မနေ့ကလေးကနေ့လယ်ပိုင်းထိတိုက်ပွဲတွေရှိနေပြီးဆက်ပြင်းထန်လာနိုင်တယ်လို့လက်ရှိစစ်ကောင်စီခြေရင်စကြောင်းဟာမုတ်ထောအနောက်ရွာမှာတက်ဆွဲထားပါတယ်စစ်ကောင်စီရေရင်တွေစံတက်လာကြတဲ့ကချင်းရင်းမြစ်ဘေးမှာရှိတဲ့ဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်နေတာပါတိမ်းရှောင်ထွက်ပြေးစဉ်စစ်တပ်ကဖမ်းဆီးခံရသူတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ
်ဒေသခံတွေဖမ်းခံထားရရှိရလေအဲရတင်ကွာဟိုက၃ယောက်ပါသွားတာပြန်မလို့သိဘူးမင်းကဖမ်းသွားတာ
စစ်ပေးလို့အောင်ပုံးရှောင်နေကြတာ5ရက်လောက်ရှိနေပြီဖြစ်လို့စားတော့ရအခက်ခဲတွေဖြစ်နေကြပါတယ်စကိုင်းတိုင်းတွင်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာမှစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းသုံးတိုက်ခိုက်လေးရှိပါတယ်အခုကဏ္ဍအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး
ကနီနယ်မြေရှင်းလင်းမှုမှာဒေသခံတချို့ဖမ်းဆီးခံရတဲ့တဲ့ရင်ကိုဝင်းခတ်မောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ပေါ်တပူညာရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာဘယ်အကြောင်းအရာကိုကျန်းမာရေးဗဟုသုတအနေနဲ့ပြောပြမလဲဆိုတာကြည့်ကြရမှာပါလေဖြတ်ယောဂဟာဖြစ်ပြီးဆိုတာနဲ့အများဆုံးတန်းပြီးအသက်အန္တရာယ်အထိစိုးရိမ်စရာကောင်းတဲ့ယောဂအခြေအနေဖြစ်ပါတယ်ဒီလိုလေဖြတ်တော့မယ်ဆိုရင်အဲ့ဒီဝေဒနာရှင်မှာရှေးပြေးယောဂလက္ခဏာတွေပြတတ်ပါတယ်ဒီလိုလက္ခဏာတွေကိုသိထားတယ်ဆိုရင်တော့မပေါ်စားပဲဆရာဝန်နဲ့အမြန်ဆုံးပြသဖို့လိုတာပါဒီတစ်ပတ်လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စောမင်းမြတ်တင်ပြထားတာနားဆင်ပါရှင
်လေဖြတ်ယောဂဖြစ်တော့မယ်ဆိုရင်တစ်ခါတည်းရန်မှာရှေးပြေးလက္ခဏာတွေကိုတင်ပြရလေးရှိပါတယ်လေဖြတ်ယောဂရဲ့ရှေးပြေးလက္ခဏာတွေကိုသိရှိထားပြီးလေဖြတ်နိုင်တယ်လို့တင်ပြရှိတာနဲ့ကုသမှုတွေကိုအများဆုံးခံယူပေးခဲ့မယ်ဆိုရင်လေဖြတ်ယောဂကြောင့်အသက်ဆုံးရှုံးတာနဲ့နောက်ဆက်တွဲဆူကျိုးဖြစ်ပေါ်ခံစားရတာတွေကိုယုံနဲ့ကြဆင်းစေမှာဖြစ်ပါတယ်လေဖြတ်ယောဂရဲ့ရှေးပြေးလက္ခဏာတွေအကြောင်းကိုအခြားတဝန်ဆီယုံမှ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်ကအခုလိုပြောပါတယ
်ခါခွန်ကြီးကကုသရင်းနဲ့ပုံပြီးတော့အကျိုးရှိတယ်တန်ဖိုးရှိတယ်လို့ဒါကတော့လူတိုင်းသိရှိကြပါတယ်သို့တော်လည်းလူရဘောနော်တချို့ကြတော့လည်းဖြစ်မှာပဲတိတဲ့ဟာတွေရတော့ရှိတယ်ဗောဒါတော့တယောက်တယောက်မတူဘူးဗောလေအဲ့တော့ဆရာအနေနဲ့ပြောမှဆိုဒါလဲဆရာတို့သတ်မှတ်တာမဟုတ်ပေါ့ကဘာကျမရဲ့ဖွဲကသတ်မှတ်ဆိုရင်တော့ဆရာတို့ B first ဆိုတဲ့ဟာလေးဗော B ဆိုတဲ့နေရာမှာတော့ဆရာတို့ balance ပေါ့သူတယောက်ကနေစင်နေမြကိုယ့်ရဲ့လုပ်ငန်းတာဝန်လုပ်ငန်းကိုင်တာတွေအဆောင်သားတွေလုပ်နေရင်းနဲ့ကိုယ့်ရဲ့ position ပေါ့နော်ကိုယ့်ရဲ့အနေထားသစုံတစ်ခုတော့ချွင်းချက်အားနည်းချက်ရှိပြီး balancing လို့ခေါ်တာဗောဟန်ချက်ညီတဲ့ဟာနဲ့ချွတ်နည်းနည်းလေးလွဲနေပြီဆိုလို့ရှိရင်ဆရာတို့ကတတိထားလို့ရပါတယ်ဒီဖြက်ခန့်နဲ့ရှင်ပြေးနမိတ်အရေးရောင်လို့ဆရာတို့ပြောလို့ရပါတယ်နောက်တစ်ခုက eye movement ပေါ့နော်မျက်လုံးကအကြည့်တွေက ပုံမှန်မဟုတ်တော့ဘူးဝါတလူလူဆရာလည်းဘလို့ပြောမှာဝါတလူလူနည်းနည်းပြတလူလူเนาะအဲ့တော့နောက်တစ်ခုကလည်းတချို့ချို့ရှင်เนาะဒီမှန်ခွဲစားလေးတွေမြင်ရတလူလူအဲ့မျိုးတော့အိုင်းနဲ့ပတ်သက်တဲ့အမြင်အာရုံမှာချွင်းချက်တစ်ခုရှိပြီဆိုလို့ရှင်လည်းဒီဖြစ်တဲ့เนาะရှေးဟိုပေါ့เนาะဒီနမိတ်အနေနဲ့တတ်မှတ်လို့ရပါလေနောက်တစ်ခုကတော့ fast ပေါ့เนาะ fast face ပေါ့เนาะfast ya facebook face ကမျက်နာရဲ့အနေထားကတော့အာနေသွားပြီးဒီမျက်နာမှာကျင်းတလို့ထုံကျင်းတလို့လို့เนาะရွဲတလို့လို့ဒီမျိုးအားမရှိသူခံစားမှုမျက်နာရဲ့ကြက်သားတွေမှာတခုခုဖြစ်လာပြီဆိုရှင်လေဆရာတို့ကရှင်းပြီးလက္ခဏာဖြစ်ဆရာတို့သတ်မှတ်လို့ရပါတယ်เนาะ a ကတော့ arm ပေါ့เนาะ arm ဆိုတော့ခန္ဓာကိုယ်မှာရှိတဲ့ leg ပေါ့เนาะ leg ဒီခြေတော့ leg ဒီပေါ့ leg ဒီကနေပြီးတော့ဒီမျိုးကြီးပဲဒီဘက်နဲ့ညာဘက်နဲ့မတူတော့ဘူးเนาะညာဘက်ကအားနေတလို့လို့ထုံတလို့လို့ကျင်းတလို့လို့ဆက်တဲ့ဖြစ်တော့ထူးခြားမှု꽌ပြားနဲ့ဘယ်နဲ့ညာနဲ့꽌ပြားမှုတစ်ခုဖြစ်ပြီးတောင်းရှင်ငခုမင်းကပုံစံနဲ့တစ်ခုခုထူးခြားနေပြီဆိုရင်ဒါလည်းဒီဖြစ်ချင်းရဲ့ရှိပြည့်လက္ခဏာနည်းနဲ့လည်းဆရာတို့ဒါတော့သတ်မှတ်လို့ရပါတယ်။နောက်တစ်ခုကတော့ S ပေါ့နော် S ဆိုတော့ဆရာတို့ speech ပေါ့စကားပြောတဲ့အခါမှာစကားပြောတဲ့ဟာကပုံမှန်မဟုတ်တော့ဘူး။တချို့ဆိုရင်စကားပြောတာပုံမှန်ကနေပြီးတော့ငေးဝါးတာလေးဝါးတာဝါးဝါးတာတောင်းနဲ့သူများကိုခါနေကူနဲ့ယင်းကြီးနဲ့မိသားစုတကယ်ချင်းတွေကနေသူတွေပြောတဲ့ဟာလေးကိုတော်တော်လေးနားဆိုင်အာယုံဆိုင်ပြီးတော့မှနော်နားထောင်ရတဲ့ဆိုတဲ့ဒီပြောကြားချက် speech မှာတခုခုများအားနည်းပြီးယိုယင်းပြီးဒါမှလည်းတခုခုပေါ့မပြောနိုင်တော့ဆက်တဲ့ဖြစ်တော့ဒီ speech နဲ့ပတ်သက်လို့နော်ကွဲလွဲမှုတွေရှိလာပြီဆိုရှင်လည်းဒါဒီဖြစ်ချင်းရဲ့နမိတ်တစ်ခုအနေနဲ့လည်းဆက်လို့သတ်မှတ်လို့ရပါတယ်အဲ့ချင်းကြောက်ရှင် time ဆိုတဲ့ဟာတော့အချိန်မီဆရာခုနပြောတော့တဲ့အချိန်မီကြည့်မြင်အစင်ပြည်လို့ရှိရင်ဒါမယ်ဆိုရင်ဆေးသွင်းလို့ရမယ်ဆိုလို့ရှိရင်တော့เนาะကျွန်တော်ဒီလေးဖြစ်တဲ့လူနာတယောက်ရဲ့ကောင်းကျိုးတွေကအများကြီးတရှိသွားနိုင်ပါတယ်လို့ထင်ပါတယ
်လေးဖြစ်ရောကဖြစ်နိုင်တဲ့အကြောင်းအရာတွေထဲမှာတချို့အကြောင်းအရာတွေဟာပြုပြင်ပြောင်းလဲလို့မရပါဘူးအစားအသောက်နေထိုင်တဲ့ပတ်သက်တဲ့အကြောင်းအရာတွေကတော့ပြုပြင်ပြောင်းလဲပြီးကြိုတင်ကာကွယ်ထားလို့ရပါတယ်လေးဖြစ်ရောကဖြစ်နိုင်ချေရော့ကြအောင်လိုက်နာလှုပ်ဆောင်တင်းတဲ့ဆောင်ရွက်ဆောင်ရွက်တွေအကြောင်းကိုဒေါက်တာဦးကျော်စင်တန်းကအခုလိုရှင်းပြပါတယ
်တချို့ဟာတွေကကိုကကာကွယ်လို့မရပါဘူး။ကိုအတိအကျနဲ့ထိန်းလို့ရတဲ့ဟာကတော့နံပါတ်1အချက်ပေါ့နော်။တော့အချိုတွေအစီအစိမ့်တွေရှော့စားမယ်။နောက်တော့အငန်တွေရှော့စားမယ်။နောက်တစ်ခုကတော့ကိုယ့်ရဲ့လုံးနော်ကိုယ့်ရဲ့ lifestyle ခေါ်တာပေါ့။ကိုယ့်ရဲ့နေ့စဉ်လုပ်ငန်းမှာငြိမ်နေတာမလုပ်ဘဲနဲ့လှုပ်ရှားမှုတွေကိုလုပ်တင်လုပ်ထိုက်တာလုပ်မယ်လို့ခဏကိုယ့်ရဲ့လှုပ်ရှားမှုလုပ်မယ်။နောက်တော့အေးအေးဝါးဝါးအိပ်မယ်။နောက်တစ်ခုကတော့နောက်ဆုံးတစ်ခုကတော့ stretch ပေါ့နော်။stress ဆိုတာကဆရာတို့စိတ်ဖိစီးမှုပေါ့လူတိုင်းကတော့စိတ်ဖိစီးမှုတော့ရှိကြလာပဲသို့တော်လဲစိတ်ဖိစီးမှုကနေပြီးတော့မိမိရဲ့ခန္ဓာကိုယ်စံမာယူထိခိုက်တဲ့အထိနော်မဖြစ်အောင်အသိဉာဏ်နဲ့ဆင်ခြင်သားစီးနိုင်မယ်ဆိုရင်တော့နော်အခုနပြောတဲ့ဆိုတာတော့ဟိုလေးဒီလိုမျိုးလုပ်ရင်လေလုံးဝမဖြစ်ဘူးလားဆိုရင်တော့ဆရာမှားပါတယ်တော့သို့တော်လည်းဖြစ်နိုင်ကြည်ဒီနေွားမယ
်လေဖြတ်တာကိုစောစောတည်ပြီးကုသမှုတွေကိုအမြဲဆုံးခံယူနိုင်မှုအတွက်လေဖြတ်ရောဂါရဲ့ရှိပြီးလက္ခဏာတွေအကြောင်းကိုတင်ပြပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာတန်စောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကြမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးကိုရနိုင်ရဲ့အားကစားကဏ္ဍကိုမထုတ်လွှင့်ပေးခင်မှာဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။2023ဩဂတ်လမှာစစ်ကောင်စီကကျင်းပပေးလာပွဲရှိတဲ့အထွေထွေရွေးကောက်ပွဲရဲ့တကယ်ရည်ရွယ်ချက်ကဘာပါလဲ။စစ်ကောင်စီဆက်လက်အာဏာကြီးစိုးရိမ်တာဖြစ်တယ်လို့တချို့ကယူဆနေကြသလိုစစ်ကောင်စီရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုအလေးထားလက်ခံဆွေးနွေးသူတချို့လည်းရှိနေပါတယ်။ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတကယ်ဖြစ်လာနိုင်ပါသလား။တိုင်းရင်းသားတွေနဲ့ Federal အိမ်မက်အကောင့်ထဲပေါ်ဖို့လမ်းစာတွေ့နိုင်ပါသလားဆိုတာကိုမြန်မာအရေးသုံးသပ်သူဦးရထွန်းနဲ့ဦးကျော်စန်းသားဆွေးနွေးသုံးသပ်ထားပါရရှင
်ဦးရထွန်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမယ်ဆိုရရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားအလာပေါ့ဗျာတကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုယ်ကရ2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023ဩဂတ်လတည်းလွန်ပြီးတော့လည်းသူတို့အချင်းဆွဲနေလို့မရတော့ဘူးထင်တယ်ဗျာဆိုတော့တချို့ကသုံးသပ်ကြတယ်ဒီရွေးကောက်ပွဲကသူတို့လည်းစိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးစိုးရေးတကြီးတွင်းဖြစ်အောင်ပေါ်လေတာဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလောက်ရမယ့်ကိစ္စလို့သုံးသပ်ကြပါတယ်ဦးရထွန်းနဲ့ဆက်ပြီးသုံးသပ်ပါအောင်အဲ့ဒီကြောင့်ဟု
တ်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါတယ်ဗျာအကြောင်းတော့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်၂၀ ရှေ့အခြေခံဥပဒေအရပဲယူလာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့တာဝန်ယူထားတဲ့အချိန်ကာလအခြေခံဥပဒေမှာပေးထားတာကပထမတစ်နှစ်နောက်6လ6လတက်တန်းတိုးနိုင်လေဆိုပြီးတော့နှစ်နှစ်ပဲအလွန်ဆုံးပေးထားလေတော့အဲ့နှစ်နှစ်ကုန်ဆုံးတဲ့အခါမှာသူကစွတ်တော်မရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါအခြေခံဥပဒေမှာပြန်ထန်ထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်များဒီရွေးကောက်ပွဲကိုဟိုကြည့်အောင်လုပ်မှာပေါ့နော
် August မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူတို့လုပ်နိုင်တဲ့အချိန်တွေရောမြင်ပါသလားတန်းကြည့်ချင်တယ်အကျံပြင်းကြည့်မယ်ဆိုရင
်လုံနိုင်မဲ့အခြေအနေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့နော်တစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံနေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြုစုတာစသဖြင့်ပေါ့နော်နောက်တစ်ခါရွေးကောက်ပွဲစနစ်ကိုလည်းအဲတရားစနစ်ကိုပြောင်းမယ်ဆိုတော့အဲ့ဒါတွေကိုတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတဲ့တည်င်းတွေကြားနေရပါတယ်ဗျအဲလည်းဒီအခြေအနေဒီနိုင်ငံရေးပါတီတွေကနေပြီးတော့ဒီစီယုံရင်ဆင်းနိုင်တဲ့အခြေအနေရွေးကောက်ပွဲမှာအကျွန်တော်တို့မဲထဲဖို့အတွက်နိုင်ငံရေးပါတီတွေအသုံးချနိုင်မှုအခြေအနေကတော့အခုတက်ချင်းဒီအခြေအနေပေးတယ်လို့ကောင်းတယ်လို့မမြင်ရဘူးပေါ့
ဟုတ်ကဲ့ဟဲ့ဆိုတော့နောက်တစ်ခုကနင်းညာရေးအခြေအနေဒီကနေ့ပဲကျွန်တော်သတင်းကြားပါရဲဖတ်ကမ်းမှာသွားပြီးတော့လေချောင်းကတိုက်ခတ်လိုက်တဲ့တွေ့ရလူတော်များများစီတဲ့တရားသားတွေအမှုပညာရှင်တွေရောစီတယ်ဆိုတော့ဒီကိစ္စကငင်းငန်ရေးအတွက်အလားအလာသိအလံဝေးသွားမယ်ထင်ပါတယ်တကယ်လည်းသူတို့ရဲ့ယုံကြည်မှုတည်ဆောက်ရမှာပေါ့လေတကယ်တော့ဒီချိန်မှာဆိုတော့ရခိုင်မှာလည်းအေးအေးနဲ့ဖြစ်နေတဲ့အုတ်ကင်းတောင်ပိုင်းမှာလည်းပဲ PNU အပါအဝင်အဖွဲ့အစည်းတွေတိုက်ပွဲတွေဖြစ်နေဆိုတော့အဲ့ဒီလိုငင်းငန်ရေးအခြေအနေတိုင်းရင်းသားအင်အားစုတွေရဲ့ပူပေါင်းပါဝင်လှိုင်မဲ့အခြေအနေတွေရောရှိပါရဲ့လားစစ်ကောင်စီအကြီးအကဲကတော့သူတို့ဖွဲ့စည်းပုံကိုပြင်ဆင်ပြီးတော့တိုင်းရင်းသားတွေအကြိုက်လုပ်ပေးမယ်ပါညာပြောနေတာပဲ
ဟုတ်ကဲ့ဒီအခုနောက်ဆုံးဒီလေတောင်းကနေဘုံကျဲတိုက်ခိုက်လိုက်တဲ့နေရာနဲ့အဖွဲ့အစည်းကတော့ဟိုဒီစစ်ကောင်စီကအာဏာယူလိုက်ပြီးကြတဲ့စစ်ကောင်စီကိုတက်တက်ကြွကြွဆန့်ကျင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထဲမှာပါလာပေါ့နော် KIA JNU နောက်ကတရားပြည်နယ်ကနော်နောက်ကချင်းပြည်နယ်ကဒီလေးနေရာကတော့တောက်လျှောက်ကသူတို့နဲ့ဖြစ်နေပြန်ဖြစ်နေတဲ့နေရာတွေပေါ့ဆိုတော့အခုဒီလိုလုံးလိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီမြောက်ပိုင်းဒေသကတော့အခြေအနေတွေကပုံပြီးတော့စေးရကျင်းပါလာနိုင်တယ်ပြည်သူလူထုလည်းပုံပြီးတော့အဲဒုက္ခရောက်ရင်းစားရင်ဖြစ်ကြမဲ့အနေအထားတွေ့ရပါတယ်ဗျဒီရွတ်တော့ပွဲအတွက်ဆိုလို့ရှိရင်လည်းဒီအောင်ရင်ချင်းဖို့လို့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိဖို့လို့ဆိုတဲ့ဟာလည်းအခြေအနေလည်းပုံပြီးတော့ဝေးသွားတယ်လို့မြင်ပါတယ်ဗျ
အဲ့ဒါပူကြီးကတိုင်းရင်းသားတွေရဲ့ယုံကြည်မှုပေါ့သူတို့လုပ်ပေးမယ်ဆိုရဲစစ်ကောင်စီရဲ့ဂတိစကားအပေါ်မှာဖွဲ့စည်းပုံကိုပြင်ပြီးတော့တိုင်းရင်းသားတွေအခွင့်အရေးဘာညာပေးရမယ်ဆိုတာနဲ့လက်တွေ့ဖြစ်နေတာနဲ့ရောသိအလန်းကွာမလို့လားတိုင်းရင်းသားတွေကအဲ့သူတို့အပေါ်မှာယုံကြည်မှုရဖို့ပူပြီးအလန်းမဝေးနိုင်ဘူးလားခင်ဗျာကျွန်တော်စဉ်းစားမိရည်တခုလဲန
ောက်ထပ်စလုံးမှာတော့ပြောကြရတယ်တော့ရှိတာပေါ့လေတပ်တက်ကတော့သူတို့ဒီအာဏာထိန်းလိုက်ပြီးတဲ့နောက်ပိုင်းမှာတည်းကတောက်လျှောက်ငင်းငယ်ရေးခေါ်ထားတာပေါ့နော်ငင်းငယ်ရေးမလာပဲနဲ့တပ်ကိုဆက်ပြီးတော့အဲတိုက်ခိုက်တဲ့အဆဲမှာတော့အဲ့ဒီ KIA တို့ဒီ AA တို့အဲ KNU တို့ပါတာပေါ့နော်ဆိုတဲ့အခါကျတော့ဒါကတော့ငင်းငယ်ရေးအမြင်ပေါ်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့အခုတပ်ကတိုက်ခိုက်လိုက်တဲ့ဥစ္စာကသူတို့ကစတင်တိုက်ခိုက်တာတော့မဟုတ်ဘူးငင်းငယ်ရေးခေါ်တဲ့အချိန်မှာမလာကြတာပေါ့နော်မလာကြတော့ပြောချင်တာဆိုငင်းငယ်ရေးခေါ်နေတာကိုမယုံကြည်ဘူးလို့ဆိုတဲ့အခြေအနေကအဲ့ဒီအဖွဲ့အစည်းတွေနေလဲကတော့အင်းကလေးကကြည့်ပြီးသားလို့ပြောရမှာပေါ့နော်အဲ့တော့ပို့ပြီးတော့သကောင်ထဲတော့ညင်းမတက်တော့ဘူးပေါ့နော်သူတို့အဖွဲ့တွေဒီဖွဲ့တွေအမြင်နဲ့ပြောရမယ်ဆိုရင်တော့ခြားတိုင်းသားနဲ့တကယ်အဖွဲ့အစည်းတွေတက်ကတော့တိတ်မထူးလို့ထင်ပါတယ်သူတို့ဒီဆွေးနွေးပွဲတွေလာတက်ကြတယ်အဲသူတို့တချို့သဘောတူရက်တွေရကြတယ်မျောလင်းချက်တွေလည်းပေးတယ်ပေါ့နော်အဲဖွဲ့စည်းပုံအခြေခံဥပဒေမှာလည်းအဲဘယ်လိုညာလို့ပြင်မယ်ဆိုတာမျိုးလဲအဲနာဇာကဥက္ခပြောထားတာတွေရှိတော့အဲအဲ့ဒီဟာတော့သူတို့မျောလင်းချက်တစုံတရာထားကောင်းထားနိုင်တာပေါ့ကဲ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ယုံကြည်မှုကိုမတီးဆောက်နိုင်ခဲ့လို့သာလွတ်လပ်ရေးရပြီးကြတာဖြစ်လာခဲ့တဲ့ပြည်တွင်းစရာအခုထိဆက်ပြီးဖြစ်နေတာပဲဗျာဆိုတော့လူနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ င်းညာရင်မတိဆောက်နိုင်တဲ့ကိစ္စဟာစစ်ကောင်စီကအာဏာသိမ်းထားတယ်နောက်ပြီးတော့တိုင်းပြည်ချင်းကလည်းသိစုပူနေတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်တတ်ဖြတ်တာလည်းများနေဆိုတော့ဒီအချိန်မှာဖွဲ့စည်းပုံကိုပြင်ပေးပါမယ်ဆိုတဲ့စကားဒီနှစ်ပေါင်းများစွာရှိလာခဲ့တဲ့မယုံကြည်မှုကိုပြက်ပြက်ပြီးတော့ယုံကြည်မှုဖြစ်လာနိုင်မလားကျွန်တော်ကအဲ့ဒါဇန်တရားရှိရပါဗျာဒီက
အခုသူပြောလိုက်တဲ့အချက်ပေါ့နော်မျိုးသားတွတ်တော်မှာသဘောထားကွဲလွဲမှုရှိတဲ့အခါမှာပြောင်စုတွတ်တော်မှာပဲသွားပြီးတော့လက်ပြဆုံးဖြတ်ကြရတဲ့အခါမှာလူများတဲ့ပြည်သူတွတ်တော်ရဲ့အဆိုပြုချက်တွေပြည်သူတွတ်တော်ရဲ့ပြင်ဆင်ချက်တွေကပဲအနိုင်ရမှာပေါ့ဆိုတဲ့အတွက်ကြောင့်ဒီဥပဒေပြုခွင့်အာဏာတွေကိုလည်းပြင်ဆင်ပေးဖို့လိုတယ်စသဖြင့်ပေါ့လေဒီလိုပြောတဲ့ဥစ္စာကရေကူရအားဖြင့်တော့ဒါကဖက်ဒရယ်စနစ်ကိုလိုလားလို့ဖက်ဒရယ်စနစ်မှာတွတ်တော်နေရထားရှိတဲ့သဘောတရားကိုနားလည်လို့ဒါပြင်သစ်မယ်ဆိုတဲ့သဘောပေါ့နော်အဲ့လိုသဘောတော့ဆောင်းပါတယ်ဒီကာဝေးဦးစည်းချုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလည်တယ်ဆိုတဲ့သဘောသူပြောသွားတဲ့သဘောလောက်ဆိုရင်တော့ဆုံးပေါ့လေတွတ်တော်တကယ်တမ်းကကြတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာဖြစ်လို့ညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတမကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
အခုဆိုရင်တဟာပြည်ထောင်စုကိုတကယ်ဖက်ဒရေးရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒတည်အောင်ရှိမယ်အဲ့ဒီဆန္ဒတွေသူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်တွေကတော့တကယ်မပြေးသေးဘူးဆိုရင်တော့မှန်မလားရစံပြရှိစရာဖြစ်တာပေါ့လေအဲ့
အချိန်တွေကပြောရတော့ခက်တာပေါ့နော်တခုကတော့ဖက်ဒရယ်စနစ်ကိုပြပြဝဝနားလည်သဘောပေါက်တဲ့အနေထားမရှိသေးဘူးအခုလက်ရှိ2008ကိုပဲသူကအထက်တွဲပုံစံရေးဆွဲထားတယ်အပြည်နယ်တွေကိုလည်းသူ့ရဲ့ဥပပြုတဲ့တွတ်တော်တွေနဲ့သူ့အစိုးရတွေနဲ့ပေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှဒီဥပပြုပွဲအာဏာတွေတိုးပေးတာတို့အဲနောက်တစ်ခါသူ့ဒေသကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝန်ကြီးချုပ်ကိုသူ့တွတ်တော်ကိုပေးအပ်တာတို့စတဲ့ဟာလေပြင်လိုက်ရုံနဲ့ဖက်ဒရယ်စနစ်ရသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲ့လိုဖြစ်နေရဆိုရင်တော့လိုချင်တဲ့ငင်းညာရေးပေါ့နော်ငင်းညာရေးကတော့မရနိုင်ဘူး။ဟုတ်တယ
်။နောက်ပြီးတော့သူတို့ကငင်းညာရေးခေါ်တာကိုလက်မခံဘူးဟိုဘက်ကလည်းတိုက်ဒီဘက်ကလည်းတိုက်ဖြစ်နေတယ်အချိန်ကဆိုတော့သူတို့အမစိမ့်ပြီးကြားခေါ်လာခဲ့တဲ့ငင်းညာရေးကိုတော့ဘလောက်ယုံကြည်လက်ခံနိုင်စရာရှိတယ်လဲတကယ်တမ်းပြည်ထောင်စုကိုဖက်ဒရယ်စစ်စစ်ဖြစ်စေချင်လို့လုပ်မယ်ဆိုလို့ရှိရင် credibility ရှိရအစိုးရပေါ့လေဟိုတုန်းကပြည်ထောင်စုဒီမိုကရေစီအစိုးရတို့ဘာလို့တော့မှဒီလိုလုပ်ဖို့အဆင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုအစကတည်းကလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကောလက်ခံလောက်တဲ့အချိန်တော့ရှိခဲ့လို့လားသူတို့ခေါ်တာ
အဲဒီကတော့ကျွန်တော်တို့အပိုင်းလိုက်ခွဲပြောရင်တော့ကောင်းလိမ့်မယ်ခင်ဗျာဘူသိန်းစိန်အစိုးရ2010ကစပြီးတော့ဒီငင်းရေးခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့ဒီချာနာလေဘုန်းနဲ့ဒါတွေပေးနိုင်မပေးနိုင်ဆိုတဲ့ဥစ္စာကိုစပြီးသူတို့ပြောတင်မှာကလေးကအဲသူတို့ကိုနိုင်ကတိတ်ပြီးတော့တောင်းနာမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွေးနွေးလာတဲ့အခါမှာတော့အတိုင်းအတာတွေလိုလာတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အဲခြေကဥပဒေကိုပြောင်းဖို့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါတခါဖက်ဒရယ်စနစ်ဆိုတာကအဲကွက်ထွက်ရေးကြီးပါလို့တခြားလုံးနားလည်ထားတဲ့အဲ့ဒီ concept ပေါ့နော်အမြင်ကိုသူလေ့လာကြည့်ကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာခွဲထွက်ရေးမဟုတ်ဘူးဆိုတာသိလာတော့ဒီတိုင်းမှာတတ်သေးမှာကိုနိုင်ကဒီတိုင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုသိမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းသားတွေကဒီငင်းရည်ဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့တတ်သေးရတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ်သို့တော့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာအထူးကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်အဲ့တော့အထူးသဖြင့်တော့ဒုတိယအစိုးရ NLD လက်ထက်မှာကြတော့တိုက်ရဲသဘောထားကပုံပြီးတော့ကျင်းပါသွားတဲ့အောင်တွေ့ရတယ်အဲ့ဒီမှာကျွန်တော်တို့သုံးသပ်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်ဖက်ဒရယ်စနစ်ကိုသွားကျင်တယ်သူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိမ့်မယ်ဆိုတော့ယုံကြည်မှုရှိတယ်ဥပမာအခုမူဒူးစေဘောတို့လူကောင်းဆောင်မျိုးတွေပေါ့နော်တချို့ကြတော့လည်းအဲ့ဒီလိုနားလည်မှုမျိုးမရှိဘူးခုနဦးကျော်ဇန်သာပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နှစ်ဖက်အပြန်အလှန်တိုင်းရင်းသားနဲ့တိုင်းအဖွဲ့အစည်းတွေကိုစီရင်ဖို့အတွက်ဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့ဒါလိုမြင်ကြတာလေအဲဒီတိုင်းရင်းသားကောင်းဆောင်တွေလည်းရှိပါတယ်ပဲ
ကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားခဏကိုနားဆင်ရပါမယ်2022ကတာကမ္ဘာဖလားဘောလုံးပွဲမှာအာဂျင်တီးနားအသင်းအနိုင်ရပြီးတော့ကမ္ဘာဖလားကို3ချိန်မြောက်ရရှိသွားပါတယ်ပြင်သစ်တိုက်စစ်မှုဘန်ဇီးမားကတော့ပြင်သစ်လက်ရွေးစင်အသင်းကနေအနားယူလိုက်ပြီလို့ကြေညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားတာနားဆင်ပါရှင်
ဘာဒရင်ငါမှာကျင်းပတဲ့2022ကမ္ဘာဖလားဘောလုံးပွဲကတော့အောက်ဆုံးမှာရင်းခုန်စိတ်လုံရှားကြရတဲ့ပဲပြီးဆုံးသွားခဲ့ပါပြီ။ဖိုင်နယ်ကတနင်္ဂနွေနေ့ကကာတာနိုင်ငံဒိုဟာမြို့ကလူစုကွင်းကြီးမှာသွားခဲ့ကြတာမှာအာဂျင်တီးနားအသင်းကဥဆွဲသွားခဲ့ပါတယ်။ဖိုင်နယ်မှာတော့အာဂျင်တီးနားနဲ့ပြင်သစ်တို့အချိန်မပြီးတဲ့အထိ3ဂိုးစီတည်ဖြစ်နေလို့ပယ်လို့ဒီကန်ကြတာမှာအာဂျင်တီးနားကပြင်သစ်ကို4ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဘူဆွဲသွားခဲ့တာပါ။ဒါဟာအာဂျင်တီးနားအတွက်တော့ကမ္ဘာဖလားကိုသုံးနေမြောက်ဘူဆိုတာလည်းဖြစ်ပါတယ်ဒီပွဲနိုင်လိုက်တာကြောင့်မက်ဆီလည်းသူ့ရဲ့ကစားသမားဘဝမှာအဓိကလိုအပ်နေတဲ့ကမ္ဘာဖလားကြီးကိုဘူဆွဲသွားခဲ့ပါတယ်ဒီပွဲဟာပုံမှန်ပွဲချင်းအတွင်းတစ်ဖက်နှစ်ဂိုးစီတည်ဖြစ်ခဲ့သလိုအချိန်ပေါ်မှာလည်းတစ်ဂိုးစီထပ်သွင်းပြီးတော့နောက်ဆုံးပယ်နယ်တီတည်ကစားခဲ့တာကြောင့်ကမ္ဘာဖလားဖိုင်နယ်ရီထဲမှာအကောင်းဆုံးဖိုင်နယ်ပွဲတစ်ပွဲဖြစ်တယ်လို့သတ်မှတ်တာရည်လည်းရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အေဒါချုပ်ကိုကျော်မြို့ဟန်ပြောတာကတော့
ဒီကမ္ဘာဖလားတော်တော်များများပါဗျာအကောင်းဆုံးကမ္ဘာဖလားဘောလုံးပွဲလို့ပြောကြတယ်အဲသူတချို့ကတော့ဗျာဟိုဒီဘောလုံးပွဲကြီးကဇန်နဝါရီလာလို့ဘာလို့ညာလို့ညှောက်ပြောကြတယ်ရှိတယ်ဒါပေမဲ့ဟိုတကယ်လည်းပြောရရင်တော့ဒီအင်ပလေးမှာတော့တကယ်ကိုကောင်းတဲ့ကမ္ဘာဖလားဘောလုံးပွဲလို့ကျွန်တော်ကမြင်တယ်ဟိုပွဲစပြီးတော့တော်တော်ကြုံမိတဲ့အထိ 2-0 အာဂျင်တီးနားဖြစ်သွားပြီပဲလေကျွန်တော်တို့အားလုံးကမက်ဆီဖလားရဖို့ကိုကျွန်တော်တို့အာရုံစိုက်နေတဲ့အတွက်ကြောင့်လားဒါမှမဟုတ်တင်းစလုံးရဲ့ဒီ movement တွေပေးပတ်စံတွေကအရင်ကောင်းနေလို့လားတော့မသိဘူးပြကြည့်ရတာကလေဘယ်တော့မှမယူဘူးပထမပိုင်းပြီးမှပြီးသွားလို့ပြီးသွားမှတော့မသိလိုက်ဘူးအဲဒုတိယပိုင်းကျတော့လေကျွန်တော်တို့အာဂျင်တီးနားက 2-0 ထိမ့်မယ်ကျွန်တော်တို့ကအာဂျင်တီးနားရောက်နေပဲထင်ထားတဲ့အချိန်မှာပဲအာမင်းခုနစရကျော်မှာပြင်သစ်ကတောက်လျှောက်ဖြစ်ရတာပဲအခုနစရကျော်တောက်လျှောက်ဖြစ်ပြီးတော့မင်းစစ်စဲမှာဘက်ပေကအဲ့ပဲဒီကနေ့စင်ချီပေါ့ကိုတွင်းသွားတယ်နောက်တစ်ခါဟာတိတ်မကြောက်ဘူးပြချက်ချင်းပဲဘက်ပီတော်တော်ကောင်းတယ်ဗျဒီပွဲမှာဟိုသူ့ရဲ့အလေခေါက်တွေတော်မှာအာဂျင်တီးနားနောက်တန်းတော်တော်ထိန်းယူသွားတယ်အာဂျင်တီးနားနောက်တန်းကတော်တော်ထိန်းယူသွားတယ်ဘက်ပီဟိုအဲ့တော့လည်းသူတို့တူးတူးချီအခြေအနေရောက်သွားတယ်အဲ့တော့ဒီလောက်စိတ်လွှမ်းစားကြကောင်းတဲ့ပွဲဆိုတော့ကဂိုးတွေအများကြီးသွင်းလို့လည်းမဟုတ်ဘူးဗျအဲ့တော့မက်ဆီရမလားမက်ဆီရမလားတခါပြန်ပြီးတော့တခါအာပြင်တဲ့ကမ်ဘက်မှာလဲကျွန်တော်တို့ကဟာရန်ရင်ထိတ်သွားရတယ်ပွဲတွေဖြစ်သွားရပြန်တယ်အဲ့တခါဟိုမက်ဆီကနေပြီးတော့18မိနစ်မှာ 3-2 နဲ့ဥဆောင်ပြန်တော့လေဟာမက်ဆီရပြီပေါ့ဗျာကျွန်တော်တို့စဉ်းစားကြရဲဒါပေမဲ့ချက်ချင်းပဲဘက်ပေကပယ်နယ်တီဂိုးကနေပြီးတော့ဒါလည်းရသေးရတဲ့ပယ်နယ်တီဂိုးပါပဲအဲ့ဂိုးကနေပြီးတော့ 3-3 ဖြစ်သွားပြန်တယ်နောက်တစ်ခါတော့ဆုံးဟိုပယ်နယ်တီအဆုံးဖြတ်မှာလေအရင်ရင်ထိတ်ဖို့ကောင်းတာလေကျွန်တော်တို့ကပယ်နယ်တီဆုံးဖြတ်မှာလေဘက်ပေဝင်တယ်နောက်ကျတော့လွဲတယ်ဟိုပြင်သစ်ကပယ်နယ်တီကျန်တဲ့အပိုင်းမှာအဲအားလေးပါပြီးတော့ကျွန်တော်တို့ရဲ့အာဂျင်တီးနားကိုသမားကြီးမာတီနက်စ်ကရွှေလက်အိတ်စုရောက်သွားတဲ့အထိကိုပြင်သစ်ကအားနည်းသွားတယ်လို့ဆိုရမှာပါအဲ့တော့ကျွန်တော်တို့တော့ဒီကမ္ဘာဖလားကကျွန်တော်ကြည့်ဘူးတမျှကမ္ဘာဖလားပွဲတွေထဲမှာစိတ်လို့ရှားစရာအကောင်းဆုံးဂိုးသွင်းအမြဲဆိုင်ဆုံးကမ္ဘာဖလားလို့ဆိုနိုင်ပါတယ
်ဘုရားကမ္ဘာဖလားကိုနိုင်ရပါတော့အရင်နိုင်ငံတော်မှာလည်းပြည်သက်တွေအကြီးကျယ်အောင်လဲခံခဲ့ကြပါတယ်ဒေလိုဇာရက်မြို့မှာတော့အဒင်းနာပြည်သူတွေဟာလမ်းတွေပေါ်ကိုဖတ်ပြီးတော့တနေ့ကအောင်ပွဲခံခဲ့ကြတာပါအဖေမလေးပြင်သစ်အသင်းဟာဖိုင်နယ်မှာအနိုင်မရခဲ့ပေမဲ့ပြင်သစ်အသင်းပါရစ်မြို့ကိုပြန်ရောက်လာတဲ့အချိန်မှာတော့အဖေရဲ့တူတွေကလာရောက်တူဆိုပြီးတော့ပုံပြူခဲ့ကြတာနော်ဘာကောဖလားဘောလုံးပွဲဟာကမ္ဘာဖလားပြိုင်ပွဲတွေထဲမှာအကောင်းဆုံးကမ္ဘာဖလားဖြစ်တယ်လို့ဒီကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအန်ဖန်တီနိုကပြောလိုက်ပါတယ
် The unanimous praise of the FIFA Council for this World Cup for the unique cohesive
ဒီကမ္ဘာဖလားရဲ့ထူးခြားမှုကဒီကမ္ဘာဖလားအတွင်းမှာပြသခဲ့တဲ့ပေါင်းစည်းညီညွတ်မှုစွမ်းအားတွေအတွက် FIFA ကောင်စီတစ်ခုလုံးကချီးကျူးပါတယ်ကာတာကမ္ဘာဖလားမှာပါဝင်ခဲ့သူတွေအားလုံးပြီးတော့ဒီကမ္ဘာဖလားကိုအကောင်းဆုံးကမ္ဘာဖလားဖြစ်အောင်ကူညီပံ့ပိုးပေးခဲ့သူတယောက်စီတိုင်းကိုကျေးဇူးတင်ပါတယ်ဗျ
ကျွန်တော်ဘောလုံးသတင်းတွေမှာတော့ပြင်သစ်တိုက်စစ်မှုဘန်ဇီမာဟာပြင်သစ်အသင်းကနေအားယူပြီးဆိုပြီးတော့စီညာလိုက်ပါတယ်ပြင်သစ်အသင်းကဘာဖလာဖိုင်နယ်မှာအာဂျင်တီးနားကိုရှုံးပြီးနောက်တရက်သူ့ရဲ့အသက်35နှစ်ပြည့်မွေးနေ့မှာပဲလက်ရွေးစင်အသင်းကနေအားယူပြီးလို့စီညာလိုက်တာပါဘန်ဇီမာဟာကာတာကမ္ဘာဖလာပွဲအတွက်ပြင်သစ်အသင်းမှာရွေးချယ်ခံခဲ့ရပေမဲ့ပွဲမစခင်တရက်မှာပဲပေါင်တန်ရာကြောင့်ပြိုင်ပွဲနဲ့လွဲချော်ခဲ့တာဖြစ်ပါတယ်ဘန်ဇီမာဟာလက်ရှိမှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမင်ထားတဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုဘယ်လန်ဒေါ့ဆုကိုရထားတာဖြစ်ပါတယ်။ဒါပေမဲ့ဘန်ဇီမာဟာကံမကောင်းအကြောင်းမလားစွာပဲတန်ရာကြောင့်ကမ္ဘာဖလားနဲ့လွဲချော်ခဲ့ရပြီးတကယ်လို့ဘန်ဇီမာအနေနဲ့ကမ္ဘာဖလားနဲ့မလွဲခဲ့ဘူးဆိုရင်တော့ပြင်သစ်အသင်းရဲ့တိုက်စစ်ဟာတိထက်ပိုပြီးတော့ကောင်းမှာဖြစ်တယ်လို့အတော်များများကသုံးသပ်ကြပါတယ်ခင်ဗျာ။ဒီနေ့ကတော့တောက်ကိတ်ကတော့လာမယ့် U24 ခုနဲ့အထိနီးပြအဖြစ်နဲ့ဆက်ပြီးတော့ရှိသွားမယ်လို့အင်္ဂလိပ်ဘောလုံးဖွဲ့ချုပ် FA ကတင်းငွေနေနေမှာကြေညာလိုက်ပါတယ်။ Southgate ကအင်္ဂလန်နီးပြအဖြစ်နဲ့2024ခုနဲ့အထိဆက်ပြီးရှိသွားဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကသဘောတူခဲ့တာဖြစ်ပေမဲ့လည်းဒီနှစ်ကမ္ဘာဖလားမှာအင်္ဂလန်အသင်း Quarter Final မှာကနေထွက်ခဲ့ရပြီးတဲ့နောက်သူ့အနေနဲ့နီးပြအဖြစ်နဲ့ဆက်ပြီးတော့ရှိသွားဖို့မရှိသွားဖို့ဆိုတာကိုစဉ်းစားခဲ့တာပါ။အဲ့နောက်တော့အခုနောက်ဆုံးမှာသူ့အနေနဲ့အင်္ဂလန်နီးပြားဖြစ် Euro 2024ပြိုင်ပွဲကိုဆက်ပြီးဥဆောင်သွားဖို့သဘောတူခဲ့တာဖြစ်ပါတယ်။အခုလို Southgate ကနီးပြားဖြစ်ဆက်ပြီးရှိသွားမယ့်ပုံမှာသူ့အနေနဲ့ခြေနဲ့မိပြီးတော့အပြည့်အဝပံ့ပိုးသွားမယ်လို့လည်း FA မှုဆောင်အရာရှိချုပ် Mark Bellingham မှပြောလိုက်ပါတယ်။ Southgate ကအင်္ဂလန်နီးပြားဖြစ်ဆက်ရှိသွားမယ့်တစ်ချိန်တည်းမှာပဲပေါ်တူဂီနီးပြားဖန်နယ်လို Santos ကတော့ပေါ်တူဂီနီးပြားဖြစ်ကနေလှုပ်ထွက်လိုက်ပြီဖြစ်ပါတယ်။ပေါ်တူဂီအင်းဟာဒီနေ့ကမ္ဘာဖလားမှာမော်ရိုကိုအသင်းကို quarter final မှာရှုံးမိတဲ့နောက်ဆန်တိုစာလည်းနီးပြဖြစ်ကနှုတ်ထွက်လိုက်တာဖြစ်တယ်လို့ပေါ်တူဂီဘောလုံးဖွဲ့ချုပ်ကဒီဇင်ဘာ15ရက်နေ့ကကြေညာပါတယ်ဆန်တိုစာဒီနေ့ကမ္ဘာဖလားရှုံးထွက်အဆင့်နေမှာနာမည်ကြီးရိုနောဒိုကိုပထမ17ယောက်မှာခဲမစားခဲ့ပဲအရန်ကုန်မှာထိုင်ခိုင်းခဲ့တာကြောင့်တချို့တွေကသူ့ကိုအကြီးအကျယ်ဝေဖန်ခဲ့ကြပါတယ်ဆန်တိုစာ2014မှာပေါ်တူဂီအသင်းရဲ့နီးပြဖြစ်လာခဲ့ပြီးတော့2016ခုနှစ်မှာပေါ်တူဂီအသင်းကိုဥရောပချန်ပီယံဖလား2018မှာ Nations League ဖလားတွေကိုရအောင်သွမ်းဆောင်ပြီးခဲ့သူပါ။သူတွေမှာစားထိုးဖို့အတွက်နီးပြတယောက်ကိုမကြားခင်မှာရွေးချယ်သွားမှာဖြစ်ပြီးတော့ဒီထဲမှာဖြစ်လာနိုင်ရည်ရှိတဲ့တယောက်ကတော့လက်ရှိရိုမာနီးပြမော်ရီညိုလို့ပဲပြောရမှာဖြစ်ပါတယ
်။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလဲတစ်လှည့်ပြန်နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝင်းလိုင်းကဆက်ပြီးတော့ပြောပြပေးမှာပါရှင်။
ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီဟာဒီကနေ့ဒီဇင်ဘာလ27ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးလွတ်တော်နေရာပေါင်းရှိမှာမင်ကွန်းပြောကြားဖို့ရှိသလိုအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဇယ်လင်စကီအနေနဲ့ပထမဆုံးပြပနိုင်ငံကိုခီးထွက်တာလည်းဖြစ်ပါတယ်။သမ္မတဇယ်လင်စကီနဲ့ဘိုင်ဒန်တို့အင်ပီရိုမှာဒီကနေ့ဒေသဆန်တော်ချိန်နေ့လယ်နားတိုင်းမှာတွေ့ဆုံကြမှာဖြစ်ပြီးတွေ့ဆုံမှုအပြီးမှာသတင်းစာရှင်းလင်းပွဲလည်းပြုလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံကပလီကျုံးစုတွေနားမှာရိုဟင်ဂျာအယောက်100လောက်အ ਨੇ ဆုံးပါဝင်တဲ့လေတစင်းတောင်းတင်နေပြီးလေပေါ်မှာပါလာစု16ယောက်ကနေအယောက်20လောက်ဟာရေနဲ့အစားအစာငတ်ပြတ်လို့ရေနစ်လို့တည်ဆုံသွားနိုင်တဲ့အခြေအနေတွေကြုံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့နှစ်ခုကပြောပါတယ်ခင်ဗျ။လူ့ခွင့်ရေးချိုးဖောက်အုတ်ချုပ်နေတဲ့စစ်ကောင်စီအောက်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာဟာမြန်မာပြည်သူတွေကိုကူညီဖို့ဖြစ်တယ်လို့ထိုင်းရင်နံကုမ္ပဏီ PTT ရဲ့ဓာတ်ဆီနဲ့လက်လီအယောင်ဆိုင်လုပ်ငန်း OR ကပြောပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်တာနဲ့သူ့ကုမ္ပဏီကလူခွင့်ရေးချိုးဖောက်နေတယ်လို့ပြောလို့မရဘူးလို့ OR ရဲ့အလုပ်အမှုဆောင်အရာရှိအသစ်ဒီစာသက်ပညာရာချွန်ကပြောပါတယ်ခင်ဗျာစာရေးဆရာကဗျာဆရာမောင်မိုင်းလွင်အင်းဝခေါ်ဦးတင်အေးကျူရဲ့ဇာပနာကိုထိုင်းနိုင်ငံဘန်ကောက်မြို့ဖုန်တော်ကြီးကျောင်းတကျောင်းမှာဒီကနေ့ဒီဇင်ဘာလ27ရက်နေ့မှာပြုလုပ်ပါတယ်အသက်82နှစ်ရွယ်ဦးတင်အေးကျူဟာဘန်ကောက်မြို့ဝဆေးရုံမှာအဆုတ်ရောဂါနဲ့ကွယ်လွန်တော့ခဲ့တာပါခင်ဗျာ
ပုံမှန်ညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်ဇပန်ဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Vasco Vularic တို့ဖြစ်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါလိမ့်ရှင်ကျွန်မအလင်းပါပါThank you.
This program has come to you from the Voice of America, Washington.